Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VO American တန်ကနေ October 3ရက်နေ့ကျစားရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ Washington DC မြို့ရပ်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။ဒိုမီတာ3251အပြင် VO ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်အတွင်းတက်ရိုက်နာဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ဘေးရန်ပေါင်းကကင်းဝေးကြပါစေကျွန်မခင်ပြူထွေးပါဒီကနေ့ညသတင်းတွေကိုကိုဝင်းမင်းနဲ့ပဲပြောပြပေးပါမယ်ရှင်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လက်ဘလွန်နိုင်ငံဘေရုမြို့တော်ကလူနေတိုက်ခိုက်တစ်ခုထိမှန်ပြီးလူ6ဦးထက်မနည်းသေဆုံးပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မုန်တိုင်းသင့်ဒေသတွေကိုကိုယ်တိုင်တွားရောက်ပြီးတော့ပြန်လည်ထူထောင်ရေးကူညီဖို့ကတိပြုပြောကြားခဲ့ပါတယ်အာဂရိလိုက်စားမှုကင်းတယ်လို့နာမည်ကျော်ကြားတဲ့စင်ကာပူနိုင်ငံမှာတော့ဝန်ကြီးဟောင်းတယောက်ဒီကနေ့ပဲဒီထောင်နှံတစ်နှစ်လက်စားမှုနဲ့ချမှတ်ခံလိုက်ရပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးသွားဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါမခင်ပြည့်ထွေးရေအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရှမ်းဘက်တာချီလိမ့်မှာအရင်ရေးကြည့်တာကမကြသေးခင်နောက်တစ်ချိန်ထပ်ရေးကြည့်လာတာမှာဒေသခံက
အခုကတောင်ကြီးလေများလို့ဝမင်းညာလေတညာလုံးမိုးရွာဆိုလေးကတောင်ကြီးများလို့အဓိကတက်လာပေါ့ပြည့်ရက်ွက်တွေလည်းခါလောက်ထိဝင်တဲ့အနေမှရက်ွက်တွေတော့ပြည့်ရက်ွက်တွေလည်းပေါင်းတော့ဒူးလာပေါ့
နောက်မြန်မာနိုင်ငံကုလမတ် PP မျိုးစနဲ့အလုံးမလုံရလို့စစ်ကောင်စီကထပ်သတိပေးလိုက်ပါတယ်ဒါအပြင်အမေရိကန်ရွေးကောက်ပွဲမှာချန်စီလူငယ်သန်း40ကျော်ရဲ့မိကအရေးပါလာနိုင်ပါလားအခုလိုသတင်းလွှားတွေပြီးမှာတော့ကျသရင်းရပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခရမြမကြီးသုံးသက်ချက်နောက်ကျမ်းမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတဲ့အောင်သတင်းတွေကိုမခင်ပြူထွေးနဲ့ပဲပြောပြပေးပါမယ်ခင
်ဗျအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လက်ဘလွန်နိုင်ငံဘေရုမြို့တော်ကလူနေတိုက်ခန်းတစ်ခုကိုထိမှန်ပြီးလူ6ဦးသေဆုံးပြီးတော့9ယောက်ဒဏ်ရာရခဲ့တယ်လို့ဒီလက်ဘလွန်ကျမ်းမကြီးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ပေရုမြို့မှာလူတွေအိတ်ခွင့်မရတဲ့နောက်ထပ်ညတစ်ညဖြစ်ခဲ့ရပါတယ်လို့လက်ဘလွန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးတာဝန်ခံဂျန်နီဟန်နက်စ်ပလတ်ဟတ်ကလည်း X လူမှုကွန်ရက်မှာကြာသပတေးနေ့ကရေးပါတယ်။တမျိုးလုံးတုံခါသွားတဲ့အထိပောက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်း 3B OO ဆွဲသံတွေမရှိခဲ့တယ်လို့ဘာဆက်ဖြစ်မလဲဆိုတာကိုမသိရတဲ့မသေးချာမရေရာမှုတွေစိုးရင်ထိတ်လန့်စိတ်တွေနဲ့အကြောက်တရားတွေပြည်နေခဲ့တယ်လို့သူကပြောပါတယ်။အစ္စရေးစစ်တပ်ကတော့ဟက်စ်ဘိုလာစစ်သွေးကြွတွေကိုချိန်မုံဖို့ဘေရုမြို့ကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့စစ်စင်ရေးတွေဆက်လုပ်နေတယ်ဆိုတာကိုပြောပါတယ်။လက်မတော်မှာရှိတဲ့စစ်သွေးကြွပြစ်မှတ်200ကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းနဲ့ဒီထဲမှာဟက်စ်ဘိုလာဖွဲ့ကလက်နက်တွေတူလောင်ထားတဲ့လက်မတော်တောင်ပိုင်းဘင်းဂျက်ဘေးမြို့ကအဆောက်အဦတစ်ခုလည်းပါဝင်တယ်လို့ဒီကနေ့ပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာစစ်သွေးကြွ15ရောက်လောက်တေဆုံးခဲ့တယ်ဆိုပြီးတော့လည်းပြောပါတယ်။လမ်နိုနိုင်းမကဟက်စ်ဘိုလာအဖွဲ့တွေအပေါ်မှာစစ်စင်ရေးအတွင်းအစ္စရေးစစ်သား8ဦးတေဆုံးခဲ့တယ်ဆိုတာကိုလည်းအစ္စရေးဘက်ကထုတ်ပြန်ထားပါတယ်။စစ်သွေးကြွတွေရဲ့အခြေခံအဆောက်အုံတွေကိုချေမှုန်းဖို့အကန့်အသတ်နဲ့လှုပ်ဆောင်တယ်လို့ဆိုရဲမြေပြင်စစ်စင်ရေးစတင်ပြီးတော့တရက်အကြာမှာအခုလိုပြောဆိုတာဖြစ်ပါတယ်ရှင်
။ယူကရိန်းနဲ့ရုရှားတပ်တွေဟာမနေ့ညကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်လေကြောင်းကနေ drone နဲ့တိုက်ခိုက်ခဲ့ကြပါတယ်။ရုရှားဘက်ကပြစ်လိုက်တဲ့ drone 105စီးတဲ့က88စင်းအထိကိုယူကရိန်းရဲ့လေကြောင်းရံကာကွယ်ရေးကဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ရုရှားဘက်က drone တွေကိုယူကရိန်းနိုင်ငံကကီဖ်အပါအဝင်ဒေသ15ခုမှာအခုလိုကြားဖြတ်ဟန်တားနိုင်ခဲ့တာလို့ယူကရိန်းကပြောပါတယ်။နီကိုပိုးမြို့မှာတော့ရုရှားဘက်က drone နဲ့တိုက်ခိုက်တာကြောင့်3ယောက်ဒဏ်ရာရခဲ့ပြီးအိမ်တစ်လုံးနဲ့ဓာတ်ငွေ့ပိုင်လိုင်းတစ်ခုထိခိုက်ပျက်စီးသွားတယ်လို့ဒနီပရိုပက်ထရော့ဖ်အုတ်ချုပ်ရေးမှုစာဟေးလီဆက်ကပြောပါတယ်။ဒါအပြင်အိုဒီဆာမြို့မှာလည်းရုရှားဘက်ကတိုက်ခိုက်တာကြောင့်လက်စစ်တားလိုင်းထိခိုက်ပြီးလူတွေထောင်ထဲချီလက်စစ်မီမရပဲဖြစ်နေတယ်လို့ပြောပါတယ်။ရုရှားဘက်ကကီဖ်မြို့ကိုဦးတည်ပြီးဒရုန်းတွေအမြောက်များနဲ့ပစ်ခတ်ခဲ့တာကြောင့်လေကြောင်းရံသတိပေးတဲ့အချက်ပေးစနစ်ကို9နာရီကျော်လောက်ပေးထားခဲ့ရတယ်လို့ကီဖ်မြို့စစ်တပ်ကုတ်ကဲရေးအကြီးအကဲစာဟေးပိုကိုကပြောပါတယ်ဒါပေမဲ့ထိခိုက်ပျက်စီးမှုတော့မရှိဘူးလို့ပြောပါသေးတယ်ခင်ဗ
ျဟာရီကိန်းမုန်တိုင်းတံကိုခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုအရှေ့ပိုင်းဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်တွေကိုသမ္မတဂျိုးဘိုင်ဒန်ဒီကနေ့ကိုယ်တိုင်တွားရောက်ဖို့ရှိနေပြီးတော့တဘာဝဘေးအန္တရာယ်တုံ့ပြန်ကင်တွယ်ရမှာပါဝင်နေကြတဲ့ပြည်နယ်တာဝန်ရှိသူတွေအရေးပေါ်ကိစ္စရေးအဖွဲ့တွေနဲ့တွေ့ဆုံဖို့ရှိပါတယ်မနေ့ပုံထုနေ့ကတော့ဒီမုန်တိုင်းတံကိုဆူဆူဝါခံခဲ့ရတဲ့တောင်နဲ့မြောက်ကာရိုလိုင်းနာပြည်နယ်တွေကိုသမ္မတကိုယ်တိုင်တွားခဲ့တယ်လို့မုန်တိုင်းတဲ့ဒေသတွေအတွက်လိုအပ်တဲ့အကူအညီတွေအမြန်ဆုံးနဲ့အထူးရောက်ဆုံးပေးမယ်လို့ပြောခဲ့ပါတယ
် In a moment like this we put politics aside at least we should put it aside and we have here
အခုလိုအချိန်မျိုးမှာနိုင်ငံရေးအမြင်တွေကိုဖယ်ထားပြီးဒီမိုကရက်ရယ်ရီပက်ဘလီကန်ရယ်ဆိုတာမရှိဘဲအားလုံးဟာအမေရိကန်နိုင်ငံသားတွေဖြစ်တယ်။အခုချိန်မှာဒီလူတွေစီကိုအကူအညီတွေအများဆုံးနဲ့အထူးရောက်ဆုံးရအောင်ဆောင်ရွက်ပေးသွားရမှာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကမနေ့ကမြောက်ကာရိုလိုင်းနာခီးစင်တွင်မှပြောဆိုသွားတာပါ။မုန်တိုင်းလွန်ပြည်လဲထူထောင်ရေးလုပ်ငန်းတွေဆောင်ရွက်ရမှာကူညီဖို့တပ်ဖွဲ့ဝင်1000ကျော်ဆစ်လွတ်သွားမယ်လို့လည်းသမ္မတကပြောပါရယ်။မုန်တိုင်းတဲ့ပြည်သူတွေကိုယ့်ဘာသာပြန်လဲရပ်တည်နိုင်တဲ့အခြေအနေကိုရောက်တဲ့အထိလိုအပ်တဲ့အကူအညီတွေကိုအစိုးရကပေးသွားမယ်အကြောင်းကိုလည်းသမ္မတကအခိုင်အမာကတိပြုပြောခဲ့ပါရယ်။ပြည်လဲထူထောင်ရေးအတွက်ဒေါ်လာ10000ချီကုန်ကြမယ်အကြောင်းနဲ့ခက်ခက်ခဲခဲအခြေယူလှုပ်ဆောင်ရမှာဖြစ်တဲ့ဆိုပြီးတော့လည်းပြောပါရယ်။မေဂန်ပြည်တော်စုအရှိတောင်ပိုင်းပြည်နယ်6ခုမှာမုန်တိုင်းကြောင့်တည်ဆုံးသူကတော့200နီးပါးရှိနေပြီးနောက်ထပ်တည်ဆုံးသူဦးရေထပ်ပြီးတော့တိုးလာနိုင်တဲ့တစ်ချိန်ထဲမှာလျှက်စစ်မီပြတ်တောက်နေတဲ့ပြည်သူတွေကလည်းတသန်းကျော်ရှိနေပါရယ်ရှင်
။ထိုင်ဝမ်မှာတော့ခရတ်သွန်မုန်တိုင်းကြောင့်လေယာဉ်ခီးစင်တွေဖြတ်လိုက်ရပါတယ်။ခရတ်သွန်တိုက်ဖုံမုန်တိုင်းတိုက်ဖုံမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ပြည်တွင်းလေကြောင်းခီးစင်အလုံးနဲ့တိုက်ပေမြို့တော်ကနေထွက်ခွာမဲ့နိုင်ငံတကာလေကြောင်းခီးစင်တချို့ကိုဖြတ်လိုက်ရတာပါ။ဒါအပြင်မုန်တိုင်းကြောင့်ကျောင်းတွေနဲ့ရုံးတွေကို၃ရက်ဆက်တိုက်ပိတ်ထားပြီးလူတွေကလည်းအပြင်မထွက်ပဲအိမ်ထဲမှာပဲနေကြဖို့အာဏာပိုင်တွေကပန်ကြားထားပါတယ်။ပြင်ဟာအဆင့်တစ်ရှိတဲ့ခရတ်သွန်တိုက်ဖုန်းမုန်တိုင်းဟာဒီနေ့နေ့လယ်ပိုင်းမှာထိုင်ဝမ်ကျွန်းအနောက်တောင်ဘက်ပိုင်းကနေကုန်းတွင်းပိုင်းကိုစတင်ဝင်ရောက်ခဲ့တာပါ။မုန်တိုင်းကအခုလောလောဆယ်မှာတနအိကို၄တိုင်နှုန်း85မိုင်ကနေ108မိုင်အထိရှိပြီးတနအိကို25မိုင်နှုန်းနဲ့အရှေ့မြောက်ဘက်ကိုဦးတည်နေပြီးတဖြည်းဖြည်းနဲ့အားလျော့လာမယ်လို့ထိုင်ဝမ်ရဲ့ဗဟိုမိုးလေဝသဌာနကတော့ခံမှန်းထားပါတယ်။မုန်တိုင်းကြောင့်ထိုင်ဝမ်တောင်ပိုင်းနဲ့အရှေ့တောင်ပိုင်းမှာ2ယောက်သေဆုံးပြီး100ကျော်ဒဏ်ရာရသားတယ်လို့ထိုင်ဝမ်ရဲ့အရေးပေါ်ကယ်ဆယ်ရေးအေဂျင်စီကပြောထားပါတယ်။ဒါအပြင်နောက်ထပ်2ယောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့လည်းပြောပါတယ်။သေဆုံးသူတွေက1ယောက်ကတော့ထိုင်ဝမ်ရှေ့တောင်ပိုင်းကတိုင်တွန်းခရိုင်မှာလမ်းပေါ်ပြိုကျလာတဲ့ကြောက်တုံးတွေကိုကားနဲ့ဝန်တိုက်မိတာဖြစ်ပြီးနောက်တစ်ယောက်ကတော့ဟွာလျန်းမြို့မှာတစ်ပင်ခုံရင်သေဆုံးသွားတာဖြစ်ပါတယ်ခင်ဗျာ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505အနေနဲ့ထိုးလင်းပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ကြတာရီနေ့ညအစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးနေပါရယ်မြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြောပြပါမယ်ရှင်။အောက်တိုဘာ6ရက်နေ့ကနေ17ရက်နေ့အထိလာအိုနိုင်ငံပြင်ချင်းမြို့တော်မှာကျင်းပမယ့်အာဆီယံဖိတ်သီးနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုစစ်ကောင်စီရဲ့နိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝင်ကိုဆီလွတ်မဲ့ပုံရှိနေပါရယ်။ဒါကြောင့်ဒီ3နှစ်အတွင်းမှာအာဆီယံဖိတ်သီးအစည်းအဝေးကိုမြန်မာဘက်ကကိုယ်စားလှယ်ဆီလွတ်တာဖြစ်ပါလိမ့်မယ်။အထူးသဖြင့်လာအိုနိုင်ငံအလှည့်ကျတာဝန်ယူထားတဲ့အချိန်မှာမြန်မာနဲ့နီးနီးကပ်ကပ်အပြုသဘောဆက်ဆံပြီးပြုပြင်ပြောင်းလဲခြင်းနဲ့အရေးယောင်တွေရှိနေတယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဦးဖေးသန်းကပြောပါရယ်
။အာဆီယံဘယ်လိုလဲချင်းချင်းချင်းချင်းအလာဒါအပြာပြီးတော့ကောင်းလာနိုင်ကြတော့တိတ်မရှိဘူး။ကိုပြည်ရဲ့ညီငယ်ရဲ့ကိုချင်းချင်းဆွေးနွေးပြီးမှရလာကောင်းတယ်ရလာနိုင်တယ်။ကိုလိုချင်တဲ့အချက်တွေကိုအပိုင်တိုင်စားတဲ့အခါမှာဆွေးနွေးပွဲဆိုတာလည်းရှိလာမှာမဟုတ်ဘူး။
စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်ရခဲ့ပေမဲ့စစ်ကောင်စီကအကောင့်ထဲမပေါ်တဲ့အတွက်နောက်ပိုင်းထိပ်သီးဆွေးနွေးပွဲတွေမှာအာဆီယံကမြန်မာခေါင်းဆောင်ဆင်ကိုမဖိတ်ခဲ့ပါဘူး။နိုင်ငံရေးနဲ့မပတ်သက်တဲ့ပုံမှန်အစိုးရတာဝန်ရှိသူတက်ရောက်ကအာဆီယံဘက်ကအစ်စ်နှိတ်ဖိတ်ကြားခဲ့လို့ဒီစစ်ကောင်စီဘက်ကလည်းဆစ်လွတ်တာမရှိခဲ့ပါဘူး။ဒါပေမဲ့လာအိုနိုင်ငံအာဆီယံအလှည့်ကျတာဝန်ယူပြီးတဲ့နောက်ဝင်ကြီးအဆင့်အစည်းအဝေးနှစ်ခုကိုနိုင်ငံသားရေးဌာနအမြဲတမ်းအတွင်းဝင်ယာယီတာဝန်ယူထားသူဒေါ်မလာတန်ထိုက်နောက်အမြဲတမ်းအတွင်းဝင်ဦးအောင်ကျော်မိုးတို့ကိုဆစ်လွတ်တာတွေရှိခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်သဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်9ရပ်ကိုအခုချိန်ထိစစ်ကောင်စီကအကောင့်ထဲမပေါ်တဲ့အတွက်အာဆီယံအဖွဲ့အနေနဲ့စိတ်ပြတ်တဲ့အကြောင်းကိုလူသိရှင်ကြားပြောထားတာရှိပါတယ်ရှင်။
မြန်မာစစ်တပ်ရဲ့ကျူးလွန်မှုကိုဖော်ထုတ်ဖို့အမေရိကန်အကျိုးဆောင်သံမတီထိုင်းကိုသွားပါတော့မယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့ရက်စက်တဲ့ကြမ်းဖက်မှုတွေအတွင်ထိခိုက်ခဲ့သူတွေအတွက်တရားမျှတမှုရရှိစေဖို့နဲ့တာဝန်ခံမှုရှိစေဖို့ကိစ္စတွေဆွေးနွေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရာဇဝတ်မှုဆိုင်ရာတရားမျှတမှုရရှိရေး Global Criminal Justice ဌာနရဲ့ဒီသံမတီ Beth Van Shahaka ထိုင်းနိုင်ငံကိုမကြာခင်သွားမှာပါ။သံမတီ Van Shahakaထိုင်းနိုင်ငံဘကောက်မြို့ကိုအောက်တိုဘာ4ရက်ကနေ9ရက်နေ့ထိတွားရောက်မှာဖြစ်ပြီးထိုင်းစိုးရတာဝန်ရှိသူတွေပါဝင်လူလူအခြေပြုအဖွဲ့တွေကျွမ်းကျင်သူတွေတခြားအဖွဲ့အစည်းတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနကအောက်တိုဘာ2ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတဖွန်းဖြစ်ခဲ့တဲ့ရက်စက်တဲ့ကြမ်းဖက်မှုတွေအတွက်တာဝန်ခံမှုရှိစေဖို့နဲ့အဲ့ဒီကြမ်းဖက်မှုတွေကနေ Lumia Ladrine to Jet TV, Tiamia Tamu Yashibote, American set Chuban Thama Pietelule, a choose out Tama Jivan Sharaka, Talang Pio Tabarekne.
Singabunangamaro, Soya Wunji Hunter Ugo, Dola, Tony Jot Tamushi, Lassang Panarigo, Malio Makan, Lakamu, now Tiasin Ego, now Shep Pumurine, Townet, the Nick Dignive, Samalai Pare. Soya Otoyima, Lassamu Gin and Nanga Kupine, Jojare, Singabuma, Gulu, Soya, where Wunji Hunter Upit and Takayaragara da Pramazon Jima. Gondway Satuine, the Ubusan Yitana, Wunji Ape, Soya Porema, Satonita, Darwin Tangere. S issuance Kurangale, Mayutin and Lessa Panarigo, Lakan Yayugeran, Sasapi, Mule Mu. Now Tiasin Yigo, now Shete, Mutamune, Tuma, Pishibare, who pigged at the Impatonga, Winkangevare. Do Mudredi, Town and Chowlagani, Kunalati, Piet and Babu. Tiaswesu Ribaga, Timyaketa, Pubido around Pientane, the Nati Townango, Tiadujiga, Samakeraba. Winji Hau, Ishranga, Tuchulone, Amure, Tile Mune. အများကြီးသူယုံကြည်မှုပြက်ပြအောင်လုပ်ခဲ့တာတွေကိုကြည့်ရင်ထောင်နဲ့6လလောက်နေတယ်မလုံလောက်တာကြောင့်အခုလိုဆင်ရတာဖြစ်တယ်လို့သူမှုကိုစီစဉ်တဲ့တရားသူကြီး ဆိုရဝန်ထမ်းတွေကိုလစာကောင်းကောင်းပေးတယ်လို့လက်စားမှုကင်းပြီးထိရောက်ခိုင်မာတဲ့အုပ်ချုပ်ရေးစနစ်ရှိတဲ့နိုင်ငံတစ်ခုအဖြစ်ဂုံယူဝင့်ကြွားလေးရှိတဲ့စင်ကာပူနိုင်ငံမှာအခုဖြစ်ရက်ကလူအများကိုအံ့အားသင့်စေခဲ့ပါတယ်ရှင်။တောင်တရုတ်ပင်လယ်ထဲမှာတော့ဗီယက်နမ်သင်္ဘောတွေအပေါ်ကိုတရုတ်အာဏာပိုင်တွေကတက်ပြီးရိုက်နှက်တာသူ့ပိုင်ကိုယ်ပိုင်ငင်းပွားနေရတဲ့ပါရိုဆယ်ကျွန
Quan Kai Ditaga Napanli Kyuanji Kunga Tong Kong Kuboga Vienna Napanamarigo Tio Ye Tio Yeriga Pine Dekai Bi Bisiri Thingajao Vienna Nangajai when you turn up Yoga Pang to Hanga to Yetina Jetama Popia Tabare Vienna Napanli Riga Tio Suya Quimbijama Babe Napani Rajao Tio Anabai Riga Trugo Tamya Kayajao ဒီနိုင်ငံကြီးဝန်ကြီးဌာနရိုက်တာစတင်ဌာနကိုအင်္ဂါနေ့တုန်းကပဲပြောခဲ့ပါတယ်ခင်ဗျာ။ဒီမက်ကွန်ဝါရှင်တန်ဒီဗွိုက်စ်အော့အမေရိကန်ဗီအိုအေမင်္ဂလာညချမ်းမှာတော်တော်ရှင်များခင်ဗျာဗီအိုအေအမေရိကန်တန်ခါနေအောက်တိုဘာလ3ရက်ကျသားရင်းညအထူးကြဆုံးသတင်းတွေကိုမခင်ဖြူထွင်းနဲ့ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိ ကျားတကင်နောက်တစ်ချိန်ထပ်ရေးကြည့်တာကိုကြုံရတာပါထိုင်းမြန်မာနယ်စပ်တစ်လျှောက်စီးဆင်းနေတဲ့မဲဆိုင်ချောင်းရေရှမ်းပြီးတာချီလေးမြို့ရဲ့ရေဝင်လာတာကြောင့်ရက်ွက်ကိုကူလောက်မိနစ်အောက်တိုဘာ၂ရက်နေ့တည်းကရေလွှမ်းနေတယ်လို့မြို့ကန်တယောက်ကပြောပါတယ်ရှားကြီးမုန်တိုင်းတန်ကြောင်ပထမရေကြီးတဲ့တန်ခံထားရလို့တန်စီရင်နဲ့ပြန်လဲထူထောင်ပြန်လဲထူထောင်ရေးလုပ်ငန်းတွေလုပ်နေချိန်မှာနောက်တစ
စက်တင်ဘာလကရာဂီမုန်တိုင်းခရီးကြောင်းစံချိန်တင်ရေကြီးခဲ့တဲ့ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိပ်မြို့မှာမနေ့ကမဲဆိုင်ချောင်းရီထက်တက်လာတာကြောင့်မြေနေပိုင်းရပ်ကွက်တွေထဲရေဝင်သိမ့်မြုပ်နေတယ်လို့မြို့ကတူကပြည်သူကိုပြောပါတယ်မြေနေပိုင်းရပ်ကွက်ကူကူလောက်ရေကြီးရေရှမ်းနေပြီးတော့တချို့နေရာမှာခါလောက်ရေဝင်ရောက်လာတယ်လို့အခုလိုပြောပြပါတယ
်မြို့တွင်ဆိုလို့ရှိရင်မဲခေါင်ဆန်ဆိုင်မကောက်ခန်းအေးမေဖလာဝါကွင်းတာလော့ပုံးထုံမြို့မှာဆိုရင်လွယ်တော်ခန်းဆိုင်ဖုံမဲဟုတ်မဲရန်အခုကတောင်ကြီးလည်းများလို့ဝမနေ့ညလည်းတညလုံးမိုးရွာဆိုလေကတောင်ကြီးများလို့အဓိကတက်လာပါဘောအခုဒီတစ်ခါကကြတော့လေတနေရာနဲ့တနေရာမတူဘူးတချို့ရက်ကွက်တွေလည်းခါလောက်ထိဝင်တဲ့အနေမှာရက်ကွက်တွေတော့ဒီရက်ကတည်းကပါတော့ဒူလာဝါလိုမျိုး
မြေချောင်းအပြီးဖြစ်တဲ့မေဖလာဝါကွင်းတာလွန်နဲ့ပုံးထွန်ရက်ွက်တွေမှာခါလောက်ရေဝင်တာတချို့နေရာမှာဘောင်လောက်ရေဝင်နေပြီးတော့မေခေါင်ရက်ွက်တိုက်ရဲသားနှစ်ချင်းခရိယံအသင်းတော်အကြောင်းမှာမြို့ကအယောက်50လောက်ပေးလို့ရပြောင်းနေကြရပါတယ်ဒီကနေ့နေ့လည်းနှစ်နာရီကျော်အထိမိုးတိမ်နေပေမဲ့ရေပြတ်မကြသေးဘူးလို့ဒေသခံတွေကပြောပြပါတယ်မင်းကမိုးကြီးတာနဲ့တောင်ကျရေစီးဆင်းလာတာကြောင့်မြို့ရဲနောက်တစ်ခေါက်ရေကြီးတာလို့တာလော့ရက်ကွက်အုပ်ချုပ်မှုကဗီဒီယိုကိုပြောပါတယ် ဒါစီလေးမျိုးရကွက်အလိုက်စစ်ကောင်စီရဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေပေါင်းစည်းပြီးတော့ကယ်ဆယ်ရေးလုပ်ငန်းလုပ်နေတယ်လို့တာလော့ရကွက်အုပ်ချုပ်ဘူးကပြောပါတယ်။ဒါစီလေးမှာပထမအကြိမ်ရေးကြီးခဲ့တဲ့တချို့နေရာတွေမှာရေကုန်ပြန်မကျသေးပါဘူး။ရေပြတ်ကျသွားတဲ့နေရာတွေမှာတန်ရှင်းလုပ်ငန်းတွေလုပ်နေချိန်မှာနောက်ထပ်ရေကြီးမှုတွေထပ်ကြုံရတာလို့မြို့ကန်ကဆိုပါတယ်
။အရင်ရှေ့တစ်ခါကရေတာမကုန်သေးဘူး။ရှေ့တစ်ခါရေကြီးတာလည်းမြို့ထဲမှာရေကလည်းမကုန်သေးဘူး။နှုံးနေရာလည်းကျန်သေးရဲ့ဆိုတော့လူတွေကပြန်ပြီးတော့ပစ္စည်းရဲ့နေရာချပြီးနေရာထိုင်တာမျိုးမရှိသေးဘူးလေ။နှုံးတွေလည်းရှင်းလင်းလုံးဆိုတော့ဒါလို့ဈေးပဲဆိုလို့ရှိရင်တစ်စည်းလုံးပျက်စီးသွားတဲ့ရပ်ကွက်တစ်ခုလုံးလည်းအဲ့လိုမျိုးဆိုနှုံးနေရာအခုထိရှိသေးတယ်
။စက်တင်ဘာလ14ရက်နေ့ကနေ18ရက်နေ့အထိတချီလေးမျိုးမှာစံချိန်တွေရေကြီးခဲ့တာမှာတချို့ဆိုအိမ်ခေါင်းမိုးပေါ်အထိတက်နေပြီးတော့ဘေးလုံးအောင်နေခဲ့ရတဲ့အထိဖြစ်ခဲ့တာပါ။အဲ့ဒီတော့ကရေကြီးမြေပြိုမှုကြောင့်ဆေကနန်းနဲ့ချီပြီးတော့တည်ဆုံရပြီးတစ်မျိုးလုံးဒီပါရေဘေးဒုက္ခရောက်ခဲ့ရတယ်လို့မြို့ကတွေကပြောပါတယ်။ရေဘေးကြောင့်ရွှွန်တို့တွေခါလောက်တည်ကြနေပြီးတော့တန်ရှင်းရင်းနဲ့ပြန်လဲထူထောင်ရေးလုပ်ငန်းတွေမှာအလုံးစုံမလုပ်နိုင်သေးပါဘူး။ရေဘေးနောက်ဆက်တွဲကဲဆဲကူညီရေးလုပ်ငန်းနဲ့ပတ်သက်လို့စစ်ကောင်စီအနေနဲ့ထိထိရောက်ရောက်လှုံ့ဆော်တာမရှိဘဲနဲ့မျိုးကံတွေနဲ့ပရဟိတအဖွဲ့တွေကိုတူကိုထစနစ်နဲ့သာလှုံ့ဆော်နေရတယ်လို့မျိုးကံတွေကပြောဆိုကြပါတယ်ရှင်
။ဆံဘက်တချိလိုက်မှာနောက်ထပ်ရေကြီးနေတာကိုအလိမ်မှာပြောပြခဲ့တာပါ။အခုတော့မြန်မာနိုင်ငံကမြန်မာနိုင်ငံကလက်မှတ်အမျိုးလက်မှတ်အမျိုးအစား PV နဲ့အလုတ်လုတ်လို့မရတာကိုစစ်ကောင်စီကပြောလိုက်တာပါ။အလဲပတ်သွားသူတွေအတွက်ထုတ်ပေးထားတဲ့နိုင်ငံကူးလက်မှတ် Passport for Visit PV နဲ့ပြည်ပနိုင်ငံတွေကိုအလုတ်သွားရောက်လုတ်ကင်တာခွင့်ပြုမှာမဟုတ်ဘူးလို့စစ်ကောင်စီကဒီနေ့အောက်တိုဘာ3ရက်ထုတ်သတင်းစာတွေကနေထပ်ပြီးတော့ကြေညာလိုက်ပါတယ်။နိုင်ငံသားမှာသွားလုတ်ဖို့ဆိုရင်ပြည်ပလုတ်ကင်နိုင်ငံကူးလက်မှတ် Passport for Job PJ နဲ့သာထွက်ခွာဖို့ထပ်မံသတိပေးထားတာကြောင့်နိုင်ငံသားထွက်မဲ့သူတွေပို့ပြီးအစ်စ်ဆေးခံရမှာစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမဆုမြတ်မွန်ပြပြပေးပါဦးခင်ဗ
ျနိုင်ငံသားသွားတဲ့အကြောင်းအရင်းပေါ်အခြေခံပြီးနိုင်ငံကူးလက်မှတ် passport ပုံစံအမျိုးစုံလုပ်ထားတဲ့မြန်မာနိုင်ငံမှာအလဲခီးသွားသူတွေအတွက်ထုတ်ပေးတဲ့နိုင်ငံကူးလက်မှတ်အမျိုးအစား PV နဲ့နိုင်ငံသားမှာအလုတ်သွားလို့လို့မရဘူးလို့စစ်ကောင်စီကထပ်မံပြောကြားလိုက်ပါတယ် PV နိုင်ငံကူးလက်မှတ်နဲ့ပြည်ပအလုတ်ကင် visa တွေယူပြီးလေကြောင်းနဲ့ထွက်ခွာဖို့လုပ်ကြတာကြောင့်ပြည်ပမှာအလုတ်လုပ်မယ်ဆိုရင်ပြည်ပအလုတ်ကင်နိုင်ငံကူးလက်မှတ်အမျိုးအစား PJ နဲ့သာထွက်ခွာရမယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်စီမင်းစည်းကမ်းတွေနဲ့အညီပြည်ပအလုတ်ကိုင်အတွက် PJ အမျိုးအစားနိုင်ငံကူးလက်မှတ်အဖြစ်အလုတ်သမားတပ်သေးကန်က OWIC ပါရှောက်ဖို့လိုအပ်တယ်လို့လည်းပြောထားပါတယ်။အခုလိုထုတ်ပြန်ချက်ကြောင့်လေစိတ်မှတင်းတင်းကြပ်ကြပ်စစ်ဆင်းမှုတွေလှုပ်လာမှပြည်သူတွေစိုးရိမ်နေပါတယ်။နိုင်ငံသားထွက်မဲ့လူငယ်တွေကိုအရင်ထဲကတင်းကြပ်နေတာကြောင့်တာဝန်ရှိသူတွေကိုငွေပေးလက်ထိုးနေရတဲ့အခြေအနေကိုလုံခြုံရေးကြောင့်အမည်မဖော်လိုတဲ့ရန်ကုန်မြို့ကန်တယောက်ကအခုလိုပြောပြပါတယ်
။စိတ်တော်တော်ညစ်ရတယ်မာယာ။တခေါက်သူတို့ပြောပြီးလေစိတ်မှဆိုစစ်မှုထမ်းပဲရွေးဆိုထွက်ဖို့တော်တော်ခက်သွားတာစိတ်ကြိုက်ခေါ်မိခံရတာအမေမခံချင်းပြန်ပြီးလမ်းကြောင်းဝင်ရတာပေါ့နော်တခေါက်ထထုတ်ပြန်တော့လည်းပူချက်တော်မယ်ထင်တယ်လေလားသူတို့ကစစ်မှုထမ်းပဲအရွယ်ထင်တဲ့လူတွေဆိုရင်အလဲရောက်တော့ကွယ်မပြီးတော့ကြုံဘူးတာတချို့တွေဆိုလေရင်လက်မှတ်တွေစုံပေါ့အမားတိလားမစုံချင်တဲ့သူတို့နဲ့ညှိအဲ့လိုမျိုးသူတို့စားဖို့ကွင်းဖန်နေတယ်လို့ပဲ
မဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုစစ်ကောင်စီကအသက်သွင်းခဲ့ပြီးတဲ့နောက်စစ်မှုထမ်းရမယ်လို့သတ်မှတ်ထားတဲ့အသက်အရွယ်တွေနိုင်ငံပြန်ပထွက်ဖို့ခက်ခဲမှုတွေရှိလာနေပါတယ်။အလဲအပတ်နိုင်ငံကူးလက်မှတ်နဲ့ပြည်ပထွက်အလုပ်လုပ်တာတွေမလုပ်ဖို့ဩဂတ်စ်လ15ရက်နေ့ကလည်းစစ်ကောင်စီကကြေညာချက်ထုတ်ခဲ့ပူပါတယ်။ပထမအကြိမ်ထုတ်ပြန်ပြီးနောက်ပိုင်းတော့ကလည်းလေစိတ်ပါပြည်ပထွက်ခွာသူတိုင်းတင်းတင်းကြပ်ကြပ်စစ်ဆေးခံရတယ်လို့ချက်ချိုးတွေဆိုရင်ခရီးသွားခွင့်မပြုတာကြောင့်လေရင်စရိတ်တွေအဆုံးရှုံးခံရတဲ့အထိဖြစ်ခဲ့ပါတယ်။စစ်ကောင်စီဒီနေ့ထုတ်ပြန်ချက်မှာလည်းအလဲအပတ်နိုင်ငံကူးလက်မှတ် PV နဲ့ပြည်ပထွက်ဖို့စ조사သူတွေဟာသတ်မှတ်ချက်နဲ့မကိုက်ညီလို့လေစိတ်ကနေထွက်ခွာခွင့်မရခဲ့တာတွေရှိတယ်လို့ပြောထားပါတယ်။စစ်ကောင်စီကတ်တမ်းမှုတွေဟာလူခွင့်ရေးကိုပါထိခိုက်စေတယ်လို့ရန်ကုန်မြို့ကန်တယောက်ကအခုလိုဝေဖန်ပါတယ
်။နိုင်ငံလူနိုင်ငံသားတွေအနေနဲ့အခုချိန်မှာကကျွန်တော်တိုင်းပြည်မှာကပြောလို့ဆိုရင်လူခွင့်ရေးကိုအချိုးဖောက်ခံနေရတဲ့အခြေအနေတစ်ခုဖြစ်နေတာပေါ့လူခွင့်ရေးအိုးသူဘောက်ခံရတဲ့အချိန်တွေတခုဆိုကိုအိမ်ချင်းမှာကိုအိမ်တွင်းမှာကမငြိမ်မသက်မှုတွေဒီလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေရဲအဲ့ဒါကြောင့်ကိုအိမ်မှာမနေချင်ဘူးအဲတခြားဟိုတိုက်ပြီးမှာသွားအလုပ်လုပ်တယ်ဆိုကြသူတို့ကဒါလက်နဲ့ကင်ပြောကြအုပ်ချုပ်တဲ့စနစ်ဆိုတော့ကြသူတို့မှာကတော့ခုနပြောတဲ့ကျွန်တော်တို့ဒီလူခွင့်ရေးလေးစားလိုက်နာမှုတွေမရှိတဲ့အတွက်ကြောင့်သူတို့ထင်လို့သူတို့လုံးမှာဒါတော့သူတို့အာနာစင်စနစ်ရဲ့ဟိုသုံးမွေပါပဲဗျ
အလုသမားနိုင်ငံကူလက်မှတ်အမျိုးအစားပီဂျေကနေအလဲပတ်နိုင်ငံကူလက်မှတ်အမျိုးအစားကိုပြီးခဲ့တဲ့ဂျွန်လတွေကစပြီးတော့စစ်ကောင်စီကပြောင်းလဲခွင့်မပြုတော့ပါဘူးစစ်မှုရန်ဥပဒေအရအမျိုးသားဆိုရင်အသက်18နှစ်ကနေ35နှစ်အမျိုးသမီးဆိုရင်18နှစ်ကနေ28နှစ်ကြားမဖြစ်မနေစစ်မှုထားရမယ်လို့ထောက်ပြန်ထားပါတယ်အဲ့ဒီဥပဒေထုတ်ပြန်ပြီးတဲ့နောက်မှာလူငယ်အများအပြားပြည်ပထွက်ဖို့ကြိုးစားနေကြတယ်လို့စစ်ကောင်စီဘက်ကလည်းပို့ပြီးတော့တင်းကျပ်မှုတွေလုပ်နေပါတယ်ရှင
်။ PP အမျိုးအစားနိုင်ငံကူးလက်မှတ်နဲ့အလုံးမလုံးရလို့စစ်ကောင်စီထပ်ပြောလိုက်တာမဆုမြတ်မှုပြောပြခဲ့တာပါ။အခုတော့အမေရိကန်ရွေးကောက်ပွဲမှာဂျန်စီသန်း40ကျော်မဲအရေးပါနိုင်လားသုံးသက်ချက်ပါ။အမေရိကန်မှာဒီတစ်နှစ်ထဲမှာကိုအသက်18နှစ်ပြည့်လို့မဲပေးနိုင်သူက8သန်းလောက်ရှိလာပါတယ်။လာမယ့်2024သမရရွေးကောက်ပွဲမှာအသက်28နှစ်အောက်ဂျန်စီခမန်းကြီးစုစုပေါင်း41သန်းလောက်မဲပေးနိုင်ကြမှာပါဒီလိုမဲပေးသူတွေအထက်အငယ်ဆုံးဖြစ်တဲ့ဂျန်စီမျိုးဆက်ကလည်းရွေးကောက်ပွဲရလဒ်ကိုအတိုင်းအတာတစ်စုံတစ်ရာထိပြောင်းလဲပေးနိုင်ပါတယ် VOA ပုံပြရုပ်သံကိုမဟိသနာကျော်ပြောပြပေးပါဦးခင်ဗျာ
အမေရိကန်ပြည်အောင်စုမှာအသက်18နှစ်နဲ့28နှစ်အောက်လူငယ်41သန်းဟာနိုဝင်ဘာရွေးကောက်ပွဲမှာမဲပေးနိုင်ခွင့်ရှိတာဖြစ်ပါတယ်သူတို့ဟာအသက်အရွယ်ကြောင့်မဟုတ်ဘဲနဲ့သူတို့ခံယူချက်ကြောင့်သမရရွေးကောက်ပွဲမှာအပြောင်းအလဲတစ်ခုလုပ်ပေးနိုင်လိမ့်မယ်လို့သုံးသက်သူတွေကပြောပါတယ်
။ The younger part of the population
လူရဲ့ငယ်တဲ့အုပ်စုက20ရာစုလည်းကလေးအမွေများတဲ့ကာလကဘောမမျိုးဆက်တဲ့အများကြီးပို့ပြီးတော့လူမျိုးတွေကွဲပြားမှာပါ
။ဂျန်စီလူငယ်တွေတဲကတဝက်နီးပါးကလူမျိုးတွေမဟုတ်ပါဘူး။ဘာဘုံတဘုံကလိင်စိတ်ကွဲပြားတဲ့ LGBTQ ဖြစ်ပါတယ်။ဒီတော့ဒီမျိုးဆက်ကကွဲပြားခြားနားမှုတွေအများကြီးနဲ့ဖြစ်ပါတယ်။ကိုဘသူလဲဆိုတာတွေမကပါဘူး။သူတို့နဲ့နောက်ခံဘဝပြီးတော့အတွေ့အကြုံနဲ့အမြင်တွေမှပါဖြစ်ပါတယ်
။တမိုင်းကိုပြန်ကြည့်မယ်ဆိုရင်လူငယ်တွေဟာအသက်ပိုကြီးသူတွေလောက်မဲမပေးကြပါဘူး။ဒါပေမဲ့ဒီလူငယ်မျိုးဆက်ဟာတခြားမျိုးဆက်တွေသူတို့အရွယ်တုန်းကထက်နိုင်ငံရေးအရာပို့ပြီးတက်ကြွနှိုးကြမှုရှိတယ်ဆိုတာပြသနေပါတယ်
။ So one of the big stories
ခုနှစ်ပိုင်းရွေးကောက်ပွဲမှာလူပြောများတဲ့ကိစ္စတစ်ခုကတော့လူငယ်မဲဆန္ဒရှင်တွေပုံများလာတဲ့ကိစ္စပဲဖြစ်ပါတယ်။2016ရွေးကောက်ပွဲမှာလူငယ်မဲဆန္ဒရှင်39ရာခိုင်နှုန်းလောက်နဲ့2020မှာ50ရာခိုင်နှုန်းလောက်မဲထည့်တယ်လို့ခန့်မှန်းရပါတယ
်။တမန်နေရာအတွက်ရွေးရမဟုတ်တဲ့တက်တန်းဝက်လွတ်တော်ရွေးကောက်ပွဲတွေမှာဆိုအခုခေတ်လူငယ်မဲဆန္ဒရှင်တွေဟာမဲပေးဖို့အသက်ပြေးတဲ့ပထမတက်တန်းဝက်ရွေးကောက်ပွဲမှာအရင်မျိုးဆက်ထက်ပိုပြီးတော့တက်ကြွမှုရှိခဲ့ပါတယ်။2022ရွေးကောက်ပွဲဟာအသက်18နဲ့24ဆားတအုပ်လုံးမဲပေးလို့ရတဲ့ပထမတက်တန်းဝက်ရွေးကောက်ပွဲဖြစ်ပါတယ်။အဲ့ဒီမှာသူတို့တွေက28ရာခိုင်နှုန်းမဲထည့်တာပါ။ဒါဟာအရင်မျိုးဆက်တွေဖြစ်တဲ့ထောင်စုနှစ် Millennials, Generation X နဲ့ Baby Boomer မျိုးဆက်တွေသူတို့အရွယ်မှာမဲပေးတာထက်ပိုများများမဲပေးခဲ့ကြတာပါ။2018မှာမဲပေးတက်တန်းပြည်လူငယ်မဲဆန္ဒရှင်28ရာခိုင်နှုန်းမဲထည့်ခဲ့ပါတယ်။ဒါဟာအသက်18နဲ့29ကြာလူငယ်73ရာခိုင်နှုန်းမဲထည့်ဝင်ခဲ့တဲ့2014တက်တန်းဝက်ရွေးကောက်ပွဲမှာလာမဲပေးသူလူငယ်အရေးအတွက်ထက်နှစ်ဆကျော်ပိုများတာဖြစ်ပါတယ်။ကျောင်းတွေမှာတနက်ပစ်ခတ်မှုနဲ့စီးပွားရေးလိုလူငယ်တွေနဲ့ဓာတ်ရိုက်သက်ဆိုင်တဲ့ကိစ္စရပ်တွေကလူငယ်တွေမဲပေးဖို့စိတ်ဆော်တဲ့ကိစ္စတွေဖြစ်တယ်လို့ Tips တက္ကသိုလ်ကမီဒီနီကပြောပါတယ်
။ We're really talking about
ဒီလူငယ်တွေကသူတို့ရဲ့အားအပြောင်းအလဲဖြစ်အောင်လှုပ်ချင်တဲ့သူတို့ရဲ့ဆန္ဒပြီးတော့မဲပုံးတွေအပြင်ဒါကိုကြော်လွန်ပြီးအပြောင်းလဲလုံနိုင်တဲ့သူတို့ရဲ့အားသာချက်တွေကိုစုပ်ကင်အသုံးချသူတွေပါ
2020တက်တန်းဝက်ရွေးကောက်ပွဲမှာခြုံပြောရရင်လူငယ်မဲဆန္ဒရှင်တွေကဒီမိုကရက်တစ်ကိုယ်စားလှယ်တွေကိုရီပဘလစ်ကန်တွေထက်ပိုပြီးမဲထည့်ခဲ့ပါတယ်ဒါပေမဲ့ဒီမိုကရက်တစ်ကိုမဲပေးတဲ့လူငယ်တွေထဲမှာမိန်းကလေးကယောက်ျားလေးထက်ပိုများတာပါ
And if
Kamala Harris ကလူငယ်တွေမဲလာထည့်အောင်လုပ်နိုင်မယ်ဆိုရင် Joe Biden ရွေးကောက်ပွဲဝင်တာတဲ့ Kamala ဝင်လို့မဲလာထည့်တဲ့သူပိုများနိုင်ပါတယ
်နိုင်ငံရေးအခက်အခဲတွေကတော့လူငယ်မဲတွေမပါဘူးဆိုရင်2020တက်တန်းဝက်ရွေးကောက်ပွဲကို Republican ကမဲပြတ်တဲ့နဲ့နိုင်နိုင်တယ်လို့ပြောပါတယ်2024သမရရွေးကောက်ပွဲကိုတင်ကြိုခန့်မှန်းမယ်ဆိုရင်တော့အတလောစစ်တမ်းတွေအရအသက်အငယ်ဆုံးမဲဆန္ဒရှင်တွေကြားမှာဒုသမ္မတကမလာဟဲရစ်ကဒေါ်နယ်ထရန့်ပြတ်ပို့ပြီးရေပန်းစားနေတာဖြစ်ပါလိမ့်ရှင
်အမေရိကန်ရွေးကောက်ပွဲမှာဂျန်စီသန်း40ကျော်မဲရေးပါနေတာမဟိသနာကျော်ပြောပြခဲ့တာပါအခုတော့အရှိလေပိုင်းကျဲပြန့်လာတဲ့စစ်ပွဲအမေရိကန်ပါလာနိုင်မလားသုံးသက်တာပါအစ္စရေးကအီရန်ကြောထောက်နောက်ခံပေးထားတဲ့ဂါဇာကဟာမတ်စစ်ပွဲကိုတိုက်ခိုက်နေတဲ့စစ်ပွဲဟာလက်ဗနိုဟက်စ်ဘူလာအဖွဲ့အစည်းပြန့်သွားနိုင်ပြီးအီရန်ထိရောက်နိုင်တယ်လို့အမေရိကန်သမ္မတကအရင်တည်းကသတိပေးခဲ့ပါတယ်အခုတော့အစ္စရေးကလက်ဗနိုကိုဝင်တိုက်နေပြီးအီရန်ရဲ့ဒုံးကျည်ပစ်ခတ်မှုကိုလက်တွန့်ပြန်မယ်လို့ပြောထားတာကြောင့်ဒေတာရင်းစစ်မှာအမေရိကန်ပါဝင်လာနိုင်မလားဆိုတာကိုပက်စီဝီဒါကူဆာရာသတင်းပေးပို့ထားတာကိုကိုငင်းချန်ပြောပြပေးပါအောင်ခင်ဗျာ
ဘေရွတ်မြို့တော်မှာဗုဒ္ဓဦးနေကပောက်ကွဲမှုတွေဟာလေဘနွန်မှာရှိတဲ့ Hezbollah ပြင်းထန်တွေကိုတိုက်တာလို့အစ္စရေးကပြောပါရယ်။ Syria နိုင်ငံမြို့တော် Damascus မှာတော့အစ္စရေးရဲ့တိုက်ခိုက်မှုကြောင့်အရသာ3ဦးသေတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါရယ်။ဗုဒ္ဓဦးနေမှာလည်း Syria နိုင်ငံမြို့တော်မှာတိုက်ခိုက်မှုတွေထပ်ဖြစ်တယ်လို့သတင်းတွေမှာဖော်ပြပါရယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော့အီရန်ဘက်ကအစ္စရေးကိုဒုံးကျည်အလုံး180နဲ့ပစ်ခတ်ခဲ့တာကြောင့်အစ္စရေးမြို့ Hot Hashrum မှာရှိတဲ့စာတင်ကြောင်းတစ်ခုကိုထိခိုက်ခဲ့ပြီးနောက်ဖက်ကမ်းဒေသမှာလူအနည်းဆုံး2ဦးသေဆုံးစေခဲ့ပါတယ်။အင်္ဂါနေ့ကတိုက်ခိုက်မှုဟာ Hezbollah, Hamas နဲ့ Iran စစ်တပ်ကခေါင်းဆောင်တွေကိုအစ္စရေးကတပ်ဖြတ်မှုအတွက်လက်တုံ့ပြန်တာလို့ Iran ဘက်ကပြောပြီးအစ္စရေးကလည်းလက်တုံ့ပြန်မှုပြင်ဆင်နေပါတယ်။ American သမ္မတ Joe Biden ကဒီပဋိပက္ခကိုနိုင်ငံ9ခုကခေါင်းဆောင်တွေနဲ့ဆွေးနွေးနေတယ်လို့ပြောပါတယ်။
We'll be discussing with the Israelis what they're going to do.
Israeli ba lo mle so da ne patat pi chanaw ro swin ni ma ba. Da ba mai chanaw ro khun u long tabaw tu da ga tu ro ma tong pyan pai kwin shi ba de. Tu ro ga that tu nyi de a chu a tai tong pyan tin ba de.
Iran nuclear niya re go Israel ga tai ma go ro ma thauk khan bu lo Tamara Biden ga pyo ba de. Gaza ga Hamas go tai ni de sit pwe ha Iran ye tacha lawe kan ni phit de Lebanon ga Hezbollah ne Iran a thi pyan nan twa nai ne lo အမေရိကန်သမ္မတကသတိပေးနေတာတော့ကြားပါပြီ။ဒီသတင်းပတ်အတွင်းမှာပဲအစ္စရေးကလေဘနွန်နဲ့အထိမြေပြင်ထိုးစစ်ကိုစတင်လိုက်ပါတယ်။အီရန်နဲ့အီရန်လက်ဝေခံတွေရှိတဲ့ဘယ်နိုင်ငံမဆိုတိုက်မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကချိန်ချောက်ထားပါတယ်
။ဇနခွန
်ဂျူရီယာနဲ့ဆမာရီယာဒေသအတွက်မှန်တယ်လို့ဂါဇာ၊လေဘနွန်၊ယေမန်၊စီးရီးယားနဲ့အီရန်တို့အတွက်လည်းဒါဟာမှန်ပါပဲ။နေရာတိုင်းကမကောင်းဆိုးရွားတွေကိုကျွန်တော်တို့ကတိုက်မှာပါ။
စစ်ပွဲအချိန်မြင့်လာရင်အီရန်ရဲ့အစ္စရေးပေါ်လက်တုံ့ပြန်မှုတွေကြောင့်အမေရိကန်အကျိုးစီးပွားကိုထိခိုက်မယ်ဆိုရင်တော့အမေရိကန်အနေနဲ့လည်းစစ်ပွဲအတွင်းဓာတ်ရိုက်ပါဝင်လာနိုင်တာကိုစိုးရိမ်နေပါတယ
်။ Now been attacking oil producing facilities
ဖြစ်နိုင်တာကတော့ Saudi Arabia မှာရှိတဲ့ရေနံထုတ်တဲ့စက်ရုံကိုတိုက်တာမျိုးပါ။ Syria နဲ့ Iraq မှာရှိနေတဲ့ American တပ်တွေကိုတိုက်ဖို့ Iran လိုလားတဲ့အုပ်စုတွေကိုအားဖြည့်ပေးတာမျိုးပါ။ဒါကြောင့် American တွေစစ်ပွဲတွေဝင်လာဖို့လမ်းကြောင်းပေးသလိုဖြစ်သွားတတ်ပါတယ
်။အစ္စရေးကိုပြစ်မှတ်ထားတဲ့အီရန်ဒုံးကျည်တွေကိုဂျားကဖျက်ချတာမျိုးမှာအမေရိကန်ကပါဝင်နေပြီးသားပါ။ဒါပေမဲ့လည်းအီရန်ကိုဓာတ်ရိုက်တိုက်မဲ့ထိုးစစ်မျိုးမှာအမေရိကန်သမ္မတဘိုင်ဒန်ပါမလားဆိုတာတော့မသေးကြပါဘူး။သေချာတာကတော့ဂါဇာနဲ့လက်ဘနွန်မှာအပြစ်ရက်ဖို့အမေရိကန်ကတောင်းဆိုထားပေမဲ့လည်းပြည်ပခန့်ကိုထိမ့်သိမ့်တဲ့နေရာမှာအမေရိကန်ကမအောင်မြင်သေးပါဘူး။လေးလာသူ Brian Catalyst က
The key drivers of events in the Middle East today are the players that are engaged in these combat operations.
ရှိလဲမှာဖြစ်နေတဲ့ကိစ္စတွေကလက်ရှိတပ်ဖွဲ့တွေမှာပါဝင်ပတ်သက်နေတဲ့အဓိကဖွဲ့တွေကြောင့်ပါ။သူတို့တွေကတော့ Israel ကစားက Hamas ဖွဲ့၊ Lebanon က Hezbollah ဖွဲ့နဲ့ Iran နဲ့ချိတ်ဆက်ထားတဲ့ Yemen ကဟူသီဖွဲ့တွေပါ။ American ကတော့အခုချိန်ထိဘေးကရပ်ကျနေပြီးတော့အဆိုးဆုံးအခြေအနေဖြစ်မလာအောင်ဝိုင်းထိန်နေတဲ့သဘောပါ
။ Iran နိုင်ငံခေါင်းဆောင်ကြီး Ali Khamenei ကတော့အရှေ့အလယ်ပိုင်းကစစ်ပွဲတွေဟာအမေရိကန်နဲ့ဥရောပနိုင်ငံတွေကြောင်းလို့အပြစ်တင်ပါတယ်
။ကိုဒီရှင်ပြည
်ဒီဒေသအတွင်းမှာသူတို့မရှိဘူးဆိုရင်အခုဖြစ်နေတဲ့စစ်ပွဲတွေပြည်ပခါတွေတိုက်ခိုက်မှုတွေကလုံးဝကင်းရှင်းသွားမှာအမှန်ပါပဲ
။ခါမေနီရဲ့ပြောစကားကိုအမေရိကန်သမ္မတအင်ဘူရောအနေနဲ့မှတ်ချက်ပေးဖို့မေးမြန်းထားပြီးတော့တုံ့ပြန်တာတော့မရှိသေးပေမဲ့အီရန်ကိုဒဏ်ခတ်ပိတ်ဆို့မှုတွေထပ်လုပ်မယ်လို့တော့ပြောထားပါတယ်ခင်ဗျာ။
အစ္စရေးရဲ့ဂါဇာစစ်ပွဲကနေလေဘနွန်ကဟက်စ်ဘူလာပါပါလာပြီးအီရန်ထိဆက်ကူးနိုင်ခြင်းအမေရိကန်လည်းဆက်ပါလာနိုင်မလားကိုငင်းချန်ပြောပြခဲ့တာပါအခုလိုသတင်းလွှာတွေပြီးမှတော့မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝဲမှာချက်သာရင်းညပိုင်းပြောပြနေကြဥအောင်ခေရဲ့မြန်မာပြည်သုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေဇက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ17:00အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ။ VOA American အသံကနေအောက်တိုဘာလ3ရက်ချက်သားရေးညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3252တို့ကနေည10နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website, Facebook နဲ့ YouTube တို့ကနေလည်းအခုလိုထုတ်လွှင့်ခြင်းတွေတစ်ချိန်တည်းတစ်ပြိုင်တည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။သောရရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိပ်စာ burmese@voanews.com burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကတဆင့်လဲဆက်သွင်းနိုင်ပါတယ်။အခုဒုတိယပိုင်းညဝက်မှာတော့ကြာသားရင်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမ်းမာရေးကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေတင်ဆက်တဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ပဟိုချုပ်ကင်မှုနဲ့တပ်ပေါင်းစုပုံစံကွဲပြားအသုံးတည်ပုံကိုပြောထားပါတယ်စစ်တိုက်တဲ့အခါမှာအထက်ကပေးတဲ့အမိန့်ကိုနာခံဖို့အရေးကြီးပေမဲ့တော်လိုင်းတပ်ဖွဲ့အလုံးကိုပဟိုချုပ်ကင်မှုစနစ်နဲ့ကင်တွယ်ဖို့ကတော့မလွယ်လှပါဘူးဒါကြောင့်တပ်ပေါင်းစုပုံစံကျင့်သုံးနေရကြောင်းဥအောင်ခင်ကသုံးသက်ထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဘုန်းကားဥဆောင်တဲ့ BNRA ဗမာအမျိုးသားတော်လှန်ရေးတပ်နဲ့ Generation Z ကိုမျိုးဆက်တက်စုပေါင်းပြီးစက်တင်ဘာလ10ရက်နေ့ကမဟာမိတ်ညီနောင်ဖွဲ့စည်းလိုက်ကြောင်းသိရပါတယ်။ဒေသခံတပ်ဖွဲ့များပြားလှတဲ့အညာဒေသမှာအခုလိုပေါင်းစည်းလိုက်တာဟာထူးခြားသလိုဖြစ်နေပါတယ်။စည်ရေးအရအခြေခံကြတဲ့အင်အားစုတစ်ခုတည်ဆောက်ဖို့ရည်ရွယ်ပြီးပေါင်းစည်းရတာလို့ဘုန်းကားကပြောပါတယ်။စစ်ကောင်စီချင်းမွေးရေးအတွက်စစ်ကောင်မရှင်ဖွဲ့ဖို့လိုတယ်လို့လည်းဆိုပါတယ်။အရင်ကလည်းတပ်ပေါင်းစုတွေရှိခဲ့ပေမဲ့ထိရောက်မှုမရှိခဲ့တာတွေ့ရပါတယ်။ဥပမာတိုင်းရင်းသားလက်နက်ကိုင်ကိုဖွဲ့ပါဝင်တဲ့အမျိုးသားဒီမိုကရေစီတပ်ပေါင်းစုမဒတ National Democratic Front ကိုကရင်ပြည်နယ်လွတ်မြောက်နယ်မြေမှာ1986ကဖွဲ့စည်းပါတယ်။အခုဆိုရင်အနည်း50နီးပါးရှိလာလို့အဖွဲ့အမည်ကိုတောင်မှတ်မိဖို့မလွယ်သလိုဖြစ်နေပါလေ။ရှစ်လေးလုံးအရေးတော်ပုံမှာတောခိုလာကြတဲ့အကြောင်းသားတွေကရင်ပြည်နယ်ကိုရောက်လာပြီးမြန်မာနိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်တပ်ဦး ABSDF ကို1988နှစ်ကုန်ပိုင်းမှာတည်ထောင်ပြီးရှီဘီလာမဒတာနဲ့ပေါင်းလိုက်တဲ့အခါမှာအဖွဲ့ဝင်30နီးပါးရှိတဲ့ DAB ဒီမိုကရေစီမဟာမိတ်အဖွဲ့ပေါ်ပေါက်လာပါတယ်။ဒီမဟာမိတ်ထဲမှာဗမာအဖွဲ့ဟာABS ရဲ့ကျောင်းသားတဦးသာဖြစ်ပါတယ်လွန်ခဲ့တဲ့စက်တင်ဘာလ12ရက်နေ့ကတော့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ ABSDF အဖွဲ့ပူးပေါင်းဆောင်ရွက်ဖို့နားလည်မှုစာချုပ်လွှာချုပ်ဆိုကြောင်းသိရပါတယ်စီရေးဗန္ဒာရေးနိုင်ငံရေးနဲ့လူထုစီရင်ရေးစတဲ့ဂန္ဓာတွေမှာပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်မွေဦးတော်လန်ရေးဟာအတိတ်ကပြတ်တန်းခဲ့တဲ့တော်လန်ရေးတွေတဲ့ပိုမိုကျပြန့်ပြီးအလွားဆုံးဘက်ဆောင်ပါဝင်တဲ့လူလူတိုက်ပွဲဖြစ်တယ်လို့ယာယီသမရဒူဝလရှိလာကခုခံတော်လန်စစ်၃နှစ်ပြည့်မင်ကုန်းမှာပြောသွားပါတယ်။တိုင်းရင်းသားတပ်တွေဟာမိမိတို့နယ်မြေကိုထိမ့်ချုပ်နိုင်ုံနဲ့မကပဲအချင်းချင်းလက်တွဲတဲ့တပ်ပေါင်းစုမဟာဗျူဟာထိုးစစ်ကိုလည်းဖော်ဆောင်နေပြီလို့ဆိုပါတယ်။PDF တွေဟာလက်နက်ကင်တော်လှန်ရေးစလုပ်ခြင်းကစပြီးတိုင်းရင်းသားတပ်တွေကိုအားကိုးခဲ့တာအလွန်အကျိုးရှိနေတာတွေ့ရပါတယ်။တိုင်းရင်းသားနဲ့ PDF တွေအကြစစ်မြေပြင်ကပေးလိုက်တဲ့သွေးစည်းမှုဟာအားကောင်းတယ်လို့ဩဂုတ်လ10ရက်နေ့ထုတ်အေယာဝတီမှာသုတေသီရန်နိုင်ကသုံးသပ်ပါတယ်။အမလူငယ်တွေဟာအရင်ကရင်နီကချင်ချင်းတန်းအန်းရခိုင်စားတဲ့တိုင်းသားလက်နက်ကင်တွေစီမှာစစ်တင်တန်းတက်ပြီးပူးပေါင်းကစက်ကစက်တက်ကိုတိုက်ခိုက်နေကြပါတယ်။အညာဒေသကိုစည်ရေးအကူအညီပေးနေတာလေ တိုင်းရင်းသားတပ်တွေပါပဲ။ဒါကြောင့်နိုင်ငံရေးခေါင်းဆောင်တွေသဘောထားကွဲလွဲရင်တောင်စစ်မြေပြင်ရဲဘော်တွေရဲ့သွေးစည်းမှုကပြန်လည်ထိန်းချုပ်သွားနိုင်တယ်လို့ဆိုပါတယ်။မျိုးဥတော်လိုင်းအင်အားစုရဲ့စုဖွဲ့မှုဟာစာရွက်ပေါ်မှာသဘောထားတဲ့စုဖွဲ့မှုမဟုတ်ဘဲစစ်မြေပြင်ကပေးလိုက်တဲ့အကောင်းဆုံးစုဖွဲ့မှုဖြစ်တယ်လို့ရန်နိုင်ကဆိုပါတယ်။စစ်တိုက်တဲ့အခါမှာအထက်ကချုပ်ကင်တဲ့အမိတ်ပေးစနစ်အားကောင်းဖို့လိုပါတယ်။ဒီအချက်ကိုကြည့်ပြီးဘိုးအမိတ်ပေးစနစ်မရှိတဲ့အတွက်စစ်ကောင်စီကိုနိုင်မှုကက်တယ်လို့ပြောကြဆိုကြတာတွေရှိပါတယ်။ဒါပေမဲ့ဘိုးအမိတ်ပေးစနစ်အားကောင်းလို့ဗိုလ်ချုပ်မှုကြီးတွေစစ်တပ်ကိုခုရုံးလုပ်ပြီးကိုကြိုးရှာကြပုံကိုမေ့ထားလို့မရပါဘူး။ဘိုးအမိတ်ပေးစနစ်ထောက်ပြန်မှုကြောင့်စစ်ကောင်စီကက်ဟာခွက်ခွက်လာအောင်ရှုံးနေတာဖြစ်ပါတယ်။ရွေးဥတော်လှန်ရေးတပ်တွေနဲ့တိုင်းရင်းသားတပ်တွေရဲ့တပ်ပေါင်းစုမဟာဗျူဟာစစ်စင်ရေးဟာဗဟိုအမိန်ပေးစနစ်တဲ့ပိုပြီးအားကောင်းမောင်းတန်ဖြစ်နေတာကိုစစ်မြေပြင်ကအထင်ရှားပြသနေပါတယ်။ရွေးဥတော်လှန်ရေးမှာပေါ်ထွက်လာတဲ့လက်နက်ကင်တွေနဲ့ကူညီနေတဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာတကလားဒီတပ်ဖွဲ့ဒီဖြစ်မလာပေမဲ့အပြန်အလှန်ကူညီပြီးအင်အားတိစောက်နိုင်တာကိုနှစ်ဖက်စလုံးကနားလေသဘောပေါက်ကြတယ်လို့သူတီတီဝေမင်းတွန်းကဇူလိုင်လ၂ရက်နေ့ထုတ်အေယာဝတီစာဆောင်မှာဆန်းစစ်ထားပါတယ်။ဘ ਹੁ အချုပ်ကင်မှုစနစ်မရှိပေမဲ့အပြန်အလှန်ဆွေးနွေးညှိနှိုင်းပြီးနေမြေဒေသအလိုက်အောင်မြင်စွာဆက်ဆင်နိုင်ရပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေ PDF တွေမှာအရွယ်အစားနဲ့အင်အားချင်းမတူတာတွေရှိပါတယ်။ဒါလို့အခြေအနေမှာဟိုအမိန်ပေးစနစ်မရှိသလိုအချိန်နဲ့စစ်စင်ဖို့လေအခြေအနေမပေးဘူးလို့ဆိုပါတယ်။ဒီလိုအခြေအနေမှာအပြန်အလှန်နားလည်မှုညှိနှိုင်းတိဆောက်ပြီးဒေသအလိုက်တာဝန်ယူခေါင်းဆောင်တိုက်ခိုက်နေရပါတယ်။ဒီပုံစံနဲ့တိုက်ခိုက်တာဟာအောင်မြင်နေပါတယ်။ဒါကိုစီရေးအရာဖက်ဒရယ်ပုံစံအတိုင်းဆောင်ရွက်နေတဲ့သဘောဖြစ်တယ်လို့သူတေတီဝေမင်းထွန်းကသုံးသပ်ပါတယ်။တပြိုင်တည်းမဟုတ်ပေမဲ့တနေရာပြည်တနေရာသူစီစီမှုကြောင့်ဘ ਹੁ ချုပ်ကင်မှုအကောင်နဲ့စစ်ကောင်စီဟာလုံပါပါပြီးအယူမီဝိုင်းဘဝကိုရောက်နေကြောင်းပြင်ပြလိုက်ရပါတယ်ခင်ဗျာ
စစ်ပွဲမှာဘ ਹੁ ချုပ်ကင်မှုစနစ်နဲ့တပ်ပေါင်းစုပုံစံကွဲပြားအသုံးတဲ့ပုံကိုဥအောင်ခင်သုံးသက်ခဲ့တာမြမရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ကြက်မိုင်ကန်တာပါဒီတစ်ပတ်မှာတော့ရေချီးပြီးကုဆက်ယောဂဆိုင်ရာနိုင်ငံတကာသင်ခန်းစာကိုပြောထားပါတယ်မိုးကြီးရေကြီးမှုမြန်မာနိုင်ငံတည်းဆက်ပြင်းထန်နေခြင်းအန္တရာယ်ရှိလာတဲ့ကုသယောဂါတွေအတွက်နိုင်ငံတကာကအတွေ့အကြုံတွေကိုသင်ခန်းစာယူဖို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်။ဒီအတွေ့အကြုံတွေသင်ခန်းစာယူပြီးကုသယောဂါမြန်မာမှာပြင်းထန်စွာမခံစားရဖို့ဘာတွေကြိုးပမ်းထားသင့်ပါလဲ။ဒီအကြောင်းနယူးယောက်မြို့ Wake Up Fight ဆေးရုံအထွေထွေယောဂါကုဌာနဆေးရုံအုပ်ကြီးနဲ့မြန်မာလူနာတွေကိုလည်းအင်တာနက်ဖုန်းကနေတဆင့်အကူအညီပေးလာခဲ့တဲ့ကုသယောဂါအထူးကုဒေါက်တာဇေယသက်ကိုကျွန်တော်ပဲမေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာဟုတ်ကဲ့ကုသယောဂအထူးကုဇာဝင်ကြီးဒေါက်တာဇေယသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံတည်းဒီတစ်ခေါက်ရေပေးကမကြုံစဘူးလောက်အောင်ဒီပြင်းထန်ကြဲပြန့်တယ်လို့ပြောလို့ရနိုင်တဲ့အနေအထားမှာကုသယောဂတွေပြင်းပြင်းထန်ထန်ဖြစ်မလာအောင်ကြိုတရိပ်ပြုကာကွယ်နိုင်ဖို့ပြီးခဲ့တဲ့ဘက်ကပြောတာမှာဘလို့ကူးဆက်ယောဂါတွေအန္တရာယ်စိုးရင်ရတာနဲ့ဒီအတွက်ကူးဆက်စေတဲ့အကြောင်းရင်းရင်းမြစ်ကိုပေါ့နော်ရှာဖွေဖို့ကအရေးပါတာကိုပြောပြီးမှအခုတစ်ခေါက်တော့ဆရာကြီးဆရာရဲ့နိုင်ငံတကာအတွေ့အကြုံတွေအရမြန်မာရေးပေးအတွက်ဘလို့အကြံပြုချင်တာတွေကိုအဓိကပြောမှမို့ဆရာရဲ့အမေရိကန်မှာဒီကူးဆက်ယောဂါဆိုင်ရာအတွေ့အကြုံကနေစရှင်းပြပေးပါလားဆရာကြီ
းဒီနိုင်ငံမှာဆိုရင်ဒီလိုလက်တက်စေကိုလက်တက်ဆိုတော့ပမာလို့
ဆက်လိုက်ရပါနော
်ဆက်လိုက်ရတယ်ပေါ့ဟုတ်ကဲ့ခင်ဗျာအဲ့ဒါလေးကိုစားတဲ့ခါမှာမလတ်ဆက်တဲ့ခါမှာအဲ့ရနေတဲ့စင်ပူရီကူကြရတာရှိတယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီနိုင်ငံမှာကျွန်တော်လည်းကြုံမှုပါတယ်နှစ်ပေါင်းများစွာတော့ငါးကနေတဲ့စင်ယောဂတကူကူလာတဲ့ခါမှာသူတို့စုံစမ်းလို့ရတယ်ဒီငါးကဘယ်ကန်းနေလာတဲ့ဒီအောင်စုံစမ်းလို့ရတယ်ဆိုတော့ American Agriculture Department မှာကျွန်တော်ကိုယ်တိုင်လုပ်ခဲ့ဘူးရဲ့ကြောင့်သိလိုက်တယ်ပေါ့နော်ဒါတော့မှမိသားစု၃ယောက်ထဲမှာပဲဖြစ်တယ်ယောဂတကူကိုဒီငါးဒီဘယ်အရက်ကနေရောက်လာတယ်ဘာကြောင့်လဲဆိုတော့သူတို့ကဒီ၅ရောင်းတဲ့စင်တာဟိုဘေးကငါးတွေရလာတယ်အဲ့ငါးတွေရဲ့ပင်ရင်းပေါ့တော့မွေးမြူရေးကံဘေးရလေဆိုတော့အဲ့ဒီအထီတော့ဒီ Agriculture Department ပေါ့နော်ဟိုစိုက်ပျိုးရေးဌာနကနေဆက်လက်ပြီးတော့စုံစမ်းပေးတာက ဟို state by state ပေါ့နော်နံပါတ်1က local health department ကိုခေါ်ရေးပြည်သူ့ကျန်းမာရေးဦးစီးဌာနပေါ့နော်ဒီမှာဆိုဒီကတော့ federal government ဖြစ်လို့လည်းကျွန်တော် state ကနေသွားရဲပေါ့နော် city health department နဲ့ state ကိုသွားရဲ state ကနေတစ်ဆင့် federal ED you know agriculture ကိုသွားရဲဘာကြောင့်လဲဒါရမလူလေး3ယောက်တည်းပဲဖြစ်တဲ့ယောဂတကူဒါပေမဲ့ငါးနေလာတာတေချာတဲ့အတွက်ကြောင့်ဒီငါးဒီပေးရဖြစ်လို့ပြီးတော့ဒီငါးကန်တကူလုံးတို့တခါလေးကိုတိစဖြတ်လိုက်တဲ့အထိလိုက်တယ်ပေါ့နော်ဆိုတော့ဒါကြောင့်မူဒီလိုနည်းနဲ့ control ရပေါ့လေ
ဟုတ်ကဲ့ဆရာဒီနေရာမှာနောက်အရေးအထွေချုပ်တွေအရာရောနိုင်ငံတကာရေးပေးအထွေချုပ်တွေအရာရောပေါ့ဆရာနော်ကျိုးသတိပြုတင်တာဘာထပ်ထောက်ပြခြင်းတွေလဲဆရာရင
်ကျွန်တော်တို့အနေနဲ့ပြောခြင်းတဲ့တဘောက one show one page related ပေါ့နော်ဒီယောဂါတော့ဖြစ်ဖို့ chance ရှိပါတယ်ဖြစ်လည်းဖြစ်ကြပါတယ်အထူးသဖြင့်ဒီလိုမိုးရွာဒီလိုအချိန်မျိုးမှာအဲ့လိုအသီးမှဲ့နေတဲ့အမှဲ့လွန်အသီးတွေပေါ့နော်စားတဲ့အခါမှာလည်းဖြစ်တယ်မကြက်တကြက်ချက်ထားတဲ့အစားအစာတွေလည်းဖြစ်တယ်ဒါကျွန်တော်တို့ဖြစ်နေကြဟိုရေမရှန်လဲဒါတွေကဖြစ်လေဖြစ်တာရှိတဲ့အပိုင်းလေးတွေရှိတာပေါ့နော်ဟိုကျွန်တော်တို့ရေနောက်ခေါက်တော့ကလည်းဒီလိုပြောရောကာလဝန်ယောဂါဆိုတာဒါတွေကဖြစ်တာပဲလွန်ခဲ့တဲ့နှစ်၄၅၆နှစ်လောက်တုန်းကဟေဒီနိုင်ငံမှာကာလာဝမ်ယောဂါ after the hurricane မှာအကြီးကျယ်ဖြစ်သွားတာပဲဒါ WHO ကနေ intervene လုပ်ရတဲ့အထိတော့ပုံမှန်ပတ်သက်မှုဖြစ်တဲ့အထိတော့သူတို့လူပေါင်းဒီဒုက္ခရောက်တဲ့တွေကဖြစ်တယ်ဘာလို့ဒါဒီရေကြောင့်ဖြစ်လာတာပေါ့နော်ဒီရေကြီးပြီးွားလို့ဒီမုန်တိုင်းတိုက်ပြီးွားလို့ခါမှာလူတွေဟာကိုယ့်ရဲ့ကိုယ့်ရင်ကိုယ်ရာကနေတစ်ဆင့်တခြားတစ်နေရာကိုသွားပြီးတော့စုပုံပြီးနေလာတဲ့ခါမှာတကူရေတန့်ရှင်းမှုနဲ့ရေရရှိမှုတော့နောက်တစ်ခုကချက်ပြုတ်မှုဒါတွေအကုန်လုံးဒီဘလို့မှရှောင်ဖယ်လို့မရတဲ့အကြောင်းရင်းတစ်ခုပေါ့နော်ရေဆိုတာလေလူတယောက်နှစ်ယောက်တော့ကပြဿနာမရှိပေမဲ့လူယောက်တရာတစ်ထောင်လောက်ဖြစ်သွားလို့ရှိရင်အိမ်သာသုံးရေအားအစရေချိုးတဲ့ရေအားအစချက်ပြုတ်သောင်းမှုရေအားအစတောက်သုံးမှုရေအားအစအကုန်လုံးကအများကြီးကိုလိုအပ်လာတာလေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုနေထားမှာဒီကုသရောဂါမဖြစ်ရင်ကာကွယ်ဖို့အတွက်ပေါ့နော်အဓိကဘာတွေကြိုတတိထားလှုပ်ဆောင်ပေးဖို့လုပ်မလဲဆရာရင
်ဒီပညာပေးတဲ့လူတွေအနေနဲ့လည်းဒီလိုရေပေးဆောင်ဒေသတွေမှာဥပမာဖြစ်နိုင်လို့ရှိရင်ပေါ့နော်အင်တာတွေစောက်တယ်ဟိုတစ်ခါတော့အင်တာတွေကိုပြောတာပေါ့နော်ဒီ WHO မှာတော့သူတို့ bucket တွေနဲ့လုပ်တယ်နဲ့တူပါတယ်ကျွန်တော်နားလည်တော့ပါလိ
ဟုတ်ကဲ့အင်တာပုံနေပေါ့
Okay ဆိုတော့ဟိုဘာကြောင့်လဲဆိုတော့လုတ်ကိုလုတ်ပေးရမယ်လေအစောကတော့ဒီထားပါတော့ဘုန်းကြီးเจ้าမှာသွားနေလို့အင်တာ၅ခုပဲရှိလို့ရှင်ဒါလူကြီး15ယောက်ရောက်20နေနေအချိန်နဲ့အခုလူကြီး150ပဲထားကြည့်ဒီအိမ်သား၅လုံးဘယ်လိုလောက်မှာလဲဆိုမလောက်လို့ရှင်ဘာဖြစ်လာလဲဆိုလို့ရှင်တခြားအဲ့လိုမျိုးအိမ်သားမဟုတ်တဲ့နေရာတွေမှာအိမ်သားသွားကြတယ်ပြီးတဲ့ခါကျလို့ရှင်လက်တရားဆေးဖို့တည်းရေးမရှိဘူးတန်ဆင်းစင်ချက်မှုမရှိဘူးဒီကနေတစ်ဆင့်ဆက်လက်ပြီးတော့ကူးလာမှာသူချက်ပြုတ်တဲ့နေရာမှာလဲဒီချက်ပြုတ်လာလို့ပြီးတဲ့လူတွေကလည်းဒီအိမ်သားပဲသုံးသွားမှာလေသူတို့မှရေးမရှိလို့ရှင်သူဘယ်လိုစင်ချက်မှုလုပ်မလဲပေါ့နော်ဒါတွေကပညာပေးတဲ့လူတွေရောဒီကူကျွန်တော်တို့ကကုသပေးတဲ့လူတွေကကုသလို့ရတယ်ဒီယောဂဝင်းရှောဝန်ပြယောဂဖြစ်လာရင်တစားရီပေးတယ်လိုအပ်တဲ့အင်ဘာတွေကိုပေးတယ်ဒါကတပိုင်းပေါ့မဖြစ်အောင်ကာကွယ်မှုကကျွန်တော်တို့အရေးကြီးတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆရာရဲ့အမေရိကန်ကအတွေ့အကြုံရပေါ့နော်မြန်မာအတွက်နောက်ထပ်အရေးကြီးနေတာဘာအသေးစိတ်ထပ်ပြီးတော့အကြံပြုချင်းလေးလဲဆရာရင
်ကျွန်တော်တို့ဒီနိုင်ငံမှာသုံးတဲ့ surveillance ပေါ့နော်သူစုံစမ်းထောက်ပြန်ရတာပေါ့နော်အဲ့လိုမျိုးလုပ်နေဖို့ကအရေးကြီးပဲကြောင့်လည်းဆိုတော့အခုဟာကအဲကျွန်တော်နားလည်တဲ့လောက်ကနေရာတနေရာလေးတွေမဟုတ်ရှမ်းပြည်မှာလည်းဖြစ်တယ်လို့မြန်မာနိုင်ငံလည်းဘိုင်းမှာလည်းဖြစ်တယ်ပေါ့နော်ဆိုတော့ဘယ်နေရာမှာဒီရှမ်းပြည်မှာဖြစ်ခဲ့လို့ရှိရင်လည်းသူတို့ data မှာရှိတဲ့ local health personnel လို့ခေါ်တဲ့ကျန်းမာရေးဝန်ထမ်းတွေပေါ့နော်ဒါကျန်းမာရေးဝန်ထမ်းဆိုတော့ကျွန်တော်ပြောချင်တဲ့ပုံကကုသရေးရမဟုတ်ပါဘူးပညာပေးတဲ့ဒီလိုပေါ့ social medicine လို့ခေါ်တဲ့အဲ့ဘိုင်းမှာလုပ်တဲ့လူတွေပေါ့နော်ကျန်းမာရေးဌာနလို့ပမာလို့ခေါ်မှာပေါ့လေဆိုတော့ဒီဌာနကလူတွေဒီကွင်းစင်ပြီးကြည့်ရပါတယ်ဒီနိုင်ငံမှာဆိုသူတို့ကွင်းစင်ပြီးကြည့်တယ်ဒီနိုင်ငံမှာတော့ကျွန်တော်ပါခေါ်လဲဆိုတော့ဒီ epidemiologist ဆိုခေါ်တာပေါ့နော်ဆိုသူတို့ကွင်းစင်ပြီးတော့လေ့လာတယ်ရေတွေကို sampling ယူတယ်ဒီရေထဲမှာဘာပိုးတွေရှိတယ်ဖြစ်နိုင်လို့ရှိရင်တကယ်လို့ရေတွင်းထဲမှာသူတို့ sampling ယူတယ်ပေါ့ရေ sample တွေယူတယ်ပြီးလို့ရှိရင် chlorinated ပေါ့နော်ထည့်လို့ရရင်ဒါစေအပေါ်ဆုံးမယ်လေ
chlorine ဆေးခတ်တာပေါ့ဆရာနော
် okay ဆေးခတ်တာပေါ့နော်ဒါဈေးပေါ်ပေါ်လေးနဲ့လုပ်လို့ရတယ်အပိုင်းလေးဒီသူဖြစ်ဒီလိုမျိုးဖြစ်လာပြီးဆိုရင်တော့ဒီဟာတွေကိုသူတို့တားရောပေါ့နော်ဒီလိုမျိုးဖြစ်တဲ့ contaminated water တွေပါဖြစ်လာတာတွေ့ရဆိုတော့မယ်ကျွန်တော်တို့ကမဖြစ်ခင်တည်းကကြိုတင်ပြီးဓာတ်တွေကိုလုပ်ထားရမယ်ပေါ့နော်ဒီရက်ွက်ထဲမှာ
ဟုတ်ကဲ့ဆရာနောက်ထပ်ရောဘာတွေအလေးထားပြီးတော့ကြိုတင်ပြင်ဆင်လှုပ်ဆောင်တင်တာကိုအကြံပြုခြင်းတွေလဲဆရာရေ
ဟိုစောင်းနေငုံးနေအစားအသောက်တွေပေးတာတပိုင်းပေါ့ဒါပေမဲ့ဒီလူနာတွေမှာလူကြီးထောင်နဲ့ယာနဲ့ချီပြီးတော့လူနာတွေမှာ ဒီလို outbreak တခုတာဖြစ်သွားကြည့်ပြလိုက်ခဏလေးနဲ့ဒီလိုဒုက္ခရောက်နေတဲ့အနေအထားတွေရှိတဲ့အတူချင်းအသက်ကြီးရွယ်ဟိုတွေခလီးတွေ
ဟုတ်ကဲ့အများကြီးကူးဆက်တာပေါ့နော် outbreak ဆိုတော့
ဟုတ်တယ်အများကြီးကိုကူးဆက်သွားပြီးတော့တခါလေးကျရင်မနိုင်မနေနဲ့ဆေးရုံတွေအထိတင်လို့ရတဲ့ပိုင်းတွေဖြစ်လာခဲ့ပြီးရှိတော့ဘလူနီးနဲ့တက်စားရည်တွေကိုပေးမလဲအဲဒါတွေကဒီကျန်းမာရေးဌာနမှာသူတို့ plan တွေလုပ်အောင်ပဲပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ရေကြည်ပြီးဖြစ်လာနိုင်တဲ့ပြင်းထန်ကာလဝန်ယောဂအပါအဝင်ကုသယောဂဆိုင်ရာနိုင်ငံတကာသင်ကန်းစာကိုကျွန်တော်ပြပြခဲ့တဲ့ကျမ်းမာရေးကဏ္ဍမှာနောက်ဆက်ကြည့်ရှုခဲ့ရတာပါ VOA American သင်ကန်းတွေကျတာရင်းနဲ့ပတ်စင်ကဏ္ဍတွေကိုဆက်ပြီးတော့ပြောပြနေပါတယ်အခုတော့နောက်ပတ်စင်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပါဒီတစ်ပတ်မှာတော့ကချင်ဘက်နောက်ထပ်မြို့နှစ်မြို့ချီဖွေနဲ့ဆော့လောင်မြို့တွေကို KIA ကချင်တပ်ထပ်သိမ်းလိုက်တာနောက်ရှမ်းပြည်နယ်အင်းလေးဘက်မှာတော့ရေကြည်ပြီးမွေပေါ်လာလို့လူအများစိုးရိမ်ထိတ်လန့်နေကြတာနဲ့ရခိုင်ဘက်ချင်းရွာတွေမှာတော့အေးရခိုင်တပ်တော်ကတပ်သားစုဆောင်းနေတာပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီအစီအစဉ်ကိုတော့ FVR လို့တူပါခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝန်ထမ်းတော်အဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအပီပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ထဲကချီပွေမြို့နဲ့ဆော့လော်မြို့ကိုကချင်လူလည်တပ်မတော် KIA ကအပိသက်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်။အင်းလေးဒေသမှာတော့ရေကြီးရေရှမ်းမှုနောက်ဆက်တွဲမွေရီပေါများလာတာကြောင့်ဒေသခံတွေကစိုးရိမ်ကြောက်လန့်နေကြပါတယ်။တရင်းလွားတွေတဲမှာတော့ရခိုင်ပြည်အမ်းမြို့နယ်တဲကချင်းလူမျိုးတွေနေထိုင်တဲ့ရွာတွေမှာအရခတ်တက်တော် ULAAA ကတပ်သားစုဆောင်မှုတွေလုပ်နေတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောပါနဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်ထဲကချီဖွေမြို့နယ်ဆော့လော်မြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကအပိသက်တင်ပိုက်လိုက်ပြီးဖြစ်ပါတယ်။ချီဖွေမြို့ကို KIA နဲ့ BDF ပူးပေါင်းတပ်တွေကတင်ပိုက်ပြီးနောက်နရက်အကြာဆော့လော်မြို့ကိုထပ်မံတင်ပိုက်နိုင်ခဲ့တာဖြစ်ပါတယ်။ဆော့လော်မြို့ထဲကစစ်ကောင်စီလက်အောက်ခံခလာရ298တပ်ရင်းသိမ်းတဲ့အချိန်လက်နက်ခဲယမ်းတွေနဲ့စစ်တုံးပန်းတွေကိုလည်းဖမ်းဆီးရမိထားတယ်လို့မြေပြင်စစ်ရေးသတင်းရင်းမြစ်ကပြောပါတယ်။ဒါအပြင်ချီဖွေမြို့ကိုတင်ပိုက်ပြီးနောက်မှာလဲစစ်ကောင်စီလက်အောက်ရှိဌာနဆိုင်ရာအစိုးရရုံးတွေကိုချိတ်ပိတ်ထားလိုက်ပြီးဖြစ်တယ်လို့တရခဏ်တွေကဆိုပါတယ်
။ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့နယ်မှာဒီသခန့်လူထုကိုပြည်သူစစ်ဝတ်စုံဝတ်ခိုင်းပြီးအုပ်ပြည်သူစစ်အဖွဲ့ PNA PNO ကတင်းနှန်းစင်းပွဲတရေပြုလုပ်ခဲ့ပါတယ်။စက်တင်ဘာလ30ရက်နေ့ကတောင်ကြီးမြို့နယ်ပေါ်မှုရွာမှာပြုလုပ်ခဲ့တာပါ။ PNA PNO ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တပ်သားတည်င်အား2000ရှိတယ်လို့ကြေညာထားပေမဲ့တင်းနှန်းစင်းပွဲမှာပါဝင်တဲ့ဒီသခန့်တယောက်ကတော့လူအင်အား1000တောင်မပြည့်ဘူးလို့ပြောပါတယ်။ဒီတင်းနှန်းစင်းပွဲမှာပါဝင်အင်အားပြခိုင်းခံရတဲ့ရွာသားတွေဟာဝတ်စုံဖို့ကြက်5000စီပေးခဲ့ရတဲ့အပြင်တချို့ဆိုရင်စစ်တင်နန်းတောင်မတက်ရပဲအင်အားပြဖို့စင့်ခေါ်ခံရတာဖြစ်တယ်လို့ဆိုပါတယ်တချို့ကတော့ရက်တူတင်နန်းတက်ရတဲ့တပ်သားတွေဖြစ်တယ်လို့ဆိုပါတယ်
ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ပေါ်ကလူနေအိမ်တွေကိုစစ်ကောင်စီကထပ်မံမီးရှို့ခဲ့လို့အိမ်ခြေ30လောက်မီးလောင်ပျက်စီးသွားခဲ့ပါတယ်။ CDF မင်းတပ်နဲ့စစ်ကောင်စီတပ်ဖွဲ့တို့နိုင်ဝက်လောက်အကြာပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အော်တိုဘလတရက်နေ့ကမင်းတပ်မြို့အနောက်ရပ်ကွက်ဘရစ်နောင်လမ်းခွဲကနေမင်းတပ်မတူပြီးကားလာမကြီးတစ်လျှောက်ကအိမ်တွေကိုစစ်ကောင်စီတပ်ကမီးတင်ရှို့ခဲ့တာဖြစ်ပါတယ်။စစ်ကောင်စီတပ်ဖွဲ့တွေဟာခလာရ204တပ်ရင်းထဲကဓာတ်စီတွေကိုစိုင်ကယ်နဲ့ဘုံးလိုက်တယ်လာကြပြီးအိမ်တွေကိုတအိမ်တက်စင်တင်ရှုံနေတာဖြစ်တယ်လို့ CDF မင်းတပ်ကဆိုပါတယ်
ဝန်ပြည်နယ်ကြိုက်ထူမြို့နယ်တိန်စေးမြို့ကစစ်ကောင်စီရဲ့တပ်ရင်းနှစ်ရင်းနဲ့ရင်းစခန်းတွေကိုကရင်အမျိုးသားစီယုံကဲအင်ယူနဲ့ပြည်သူ့ပူပေါင်းတပ်ဖွဲ့တို့က drone တွေနဲ့အတူရှောင်းတခင်ဝင်ရောက်တိုက်ခိုက်ခဲ့ရာစစ်ကောင်စီဘက်က၁၀ရောက်နီးပါးထိခိုက်သေးဆုံးမှုရှိခဲ့ပါတယ်စက်တင်ဘာလ30ရက်နေ့မနက်9နာရီလောက်မှာအနီးကတိုက်ပွဲဖြစ်ပွားခဲ့ချိန်တစ်ဖက်နဲ့တစ်ဖက်လက်နက်ကြီးတွေနဲ့ပါအပြန်အလှန်ပစ်ခတ်ခဲ့ကြတာဖြစ်ပါတယ်ဒီလိုပစ်ခတ်နေချိန်မှာ လက်လုံစိန်ပြောင်းပောက်ကွဲခဲ့ရာကြောင့်PDF တပ်ဖွဲ့ဝင်၂ယောက်လည်းကြာဆုံးခဲ့ပါတယ်တိုက်ပွဲဖြစ်ပြီးနောက်တော်လိုင်းပူပေါင်းတပ်ဖွဲ့တွေပြန်လည်ဆုတ်ခွာသွားတဲ့လမ်းကြောင်းနဲ့အနီးပတ်ဝန်းကျင်ကရွာတွေတဲကိုတင်စရဲအခြေဆိုင်ခမရနှစ်သုံးယောက်ခွန်တက်ရင်နဲ့အမှတ်300တဆယ်အမြောက်တက်ရင်တို့ကလည်းနဲ့ကြီးတွေနဲ့ပြစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်
ရှမ်းပြည်တော်ပိုင်ညောင်ရွှေမြို့နယ်အင်းလေးဒေသမှာရေကြီးရေရှာမှုနောက်ဆက်တွဲမွေတွေပေါ်များလာတာကြောင့်စိုးရင်ကြောက်လန့်နေရတယ်လို့ဒေသခံတွေကပြောပါတယ်။အင်းလေးဒေသမှာစက်တင်ဘာလအစကတည်းကရေကြီးရေရှာမှုတွေဖြစ်ခဲ့ပြီးနှစ်မြုပ်နေတဲ့အင်းတွေထဲရေစီးနဲ့အတူမွေတွေပါလာခဲ့တာဖြစ်ပါတယ်။ရေစီးနဲ့အတူပါလာတဲ့မွေတွေထဲလင်းမွေရေမွေမွေစိမ်းငမ်းမွေမွေပွေးစပအုပ်နဲ့မွေဟောက်တယ
ေလဲပါနေတာကြောင့်မွေကြိုက်ခံရရင်အလျင်မီဈေးကူတာမှုမပေးနိုင်မှာကိုစိုးရိမ်နေရတယ်လို့ဒေတာခန်တွေကပြောပါတယ်
ရှိခိုင်ပြည်တဲကစစ်တွေတောင်ကုတ်ဘွားမန်အောင်နဲ့အမ်းမြူနယ်တို့မှာစစ်ကောင်စီကတကောင်စင်းကောက်ယူနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးယူပေးပြီးတကောင်စင်းလိုက်ကောက်နေတာလို့စစ်တွေမြို့ခံတယောက်ကပြောပါတယ်ဒါအပြင်လဝကဝန်ထမ်းတွေပညာရေးဝန်ထမ်းတွေနဲ့မြို့နယ်အုပ်ချုပ်ရေးယုံကဝန်ထမ်းတွေလည်းတကောင်စင်းကောက်တဲ့အဖွဲ့မှာပါတယ်လို့ဆိုပါတယ်အခုစစ်ကောင်စီကတကောင်စင်းလိုက်ကောက်နေတဲ့ရှိခိုင်ပြည်နယ်တွေကမြို့နယ်တွေကအေးအေးထိန်ချုပ်ထားတဲ့မြို့တွေမဟုတ်ပါဘူးစစ်ကောင်စီကတကောင်စင်းကောက်ပြီးနောက်2025ခုနှစ်မှာပြည်သူထောက်ခံမှုမပါတဲ့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာဖြစ်ပါတယ
်အခုတော့သတင်းတွေကိုတင်ဆက်ပြီးသွားမှာပါရခိုင်ပြည်အမ်းမြူနယ်တွေကချင်းလူမျိုးတွေနေထိုင်တဲ့ရွာတွေမှာအရခတ်တော် ULAAA ကတပ်သားစုဆောင်မှုတွေရှိနေတာကြောင့်ချင်းလူငယ်အများအပြားဟာနေရက်ကနေစွန့်ခွာထွက်ပြေးနေကြပါတယ်ကိုရော့ဘတ်ကစုစည်းထားပါတယ်
အမ်းမြူနယ်တဲကအရှူစွမ်တူလောက်တူစတဲ့ချင်းမြူနယ်စုတွေနေထိုင်ကြတဲ့ဒုကန်ရူချင်းမဝမ်းတာဖြာတရွယ်မဲတန်ကျိုးမဲလက်မောင်းဖောင်တော်ဦးစတဲ့ရွာတွေမှာအရခတတ်တော်အေအေကတပ်သားတစ်တွေစုဆောင်းနေတာဖြစ်တယ်လို့ရန်ကုန်ကိုထွက်ပြေးတင်းရှောင်နေတဲ့အမ်းမြူနယ်ကချင်းလူငယ်တယောက်ကပြောပါတယ
်ကြည်လာတဲ့အလူမဲတော်များကြားတယ်အဲ့ဒီအခုတော့မှသာလူကျွန်တော်ရန်ကုန်မှာအော်ကဲရွာကြည့်တာလည်းလက်ဟိုကကျွန်တော်ဆောင်မှာ9ရောက်ရောက်နေရွာလူငယ်လေးဒီကူလဲဒါလည်းရွာနေပါလဲအချက်လာတာအဲ့ဟိုက15ရောက်အဲ့3ရွာပေါင်းချက်လာတာ15ရောက်ဟိုကအားနေပဲဟိုကမဝေးကိုလာရတာဒီ6ပြလာရတာ9ရဲ့6ရဲ့အဲ့လိုမျိုးရောက်ရတယ်ပို့ဟိုကအဲ့ဒီ6ပို့တယ်ပါလဲဟိုအဲ့ဟိုကလည်းဒီသားခံတွေကိုအဲ့ဒါပြဿနာပြီးပြီးတော့ဟိုကလည်းအဲ့ဒီလမ်းကြောင်းစီးတဲ့သူကငှားရတယ်အဲ့ဟိုကအဲ့ဒီမဝေးရောက်မှအဲ့ဒီကလည်းကားလည်းမတ်တယ်ဖြားပြီးမှဒီဘက်ရောက်လာရတယ်ဟာ
ရွာလုံးချုံရင်အတွက်စစ်တင်တန်းတက်ရမယ်ဆိုပြီးတရွာမှာလူငယ်9ယောက်ကနေ10ယောက်အထိမဲနှိုက်စနစ်နဲ့တပ်သားတစ်တွေစုဆောင်းနေတာကြောင့်အဲ့ဒီဒီတာကချင်းလူငယ်တွေရန်ကုန်နဲ့တခြားဒီတာတွေကိုထွက်ပြေးတင်းရှောင်နေကြရတာဖြစ်ပါတယ်တင်းရှောင်ကြသူတွေဟာအသက်15နှစ်ကနေ26နှစ်ကျော်အရွယ်ရှိတဲ့လူငယ်အမျိုးသားအမျိုးသမီးတွေဖြစ်ကြပါတယ်အခုဆိုရင်အမ်းမြူနယ်တဲကချင်းရွာတွေမှာလူငယ်တွေလည်းနှဲပါသွားပြီလို့အမ်းမြူနယ်ကချင်းလူမျိုးတယောက်ကပြောပါတယ်
အမေတို့ကများကြားတယ်အဲ့ဒီဥတော်မှသွားလို့ကအဲ့ရွာကြည့်လာတယ်လေဟိုကဈာရောက်ရောက်နေရွာလူငယ်တွေလေ
ရခိုင်ပြည်နယ်တွေကချင်းလူမျိုးတွေကိုအရခတတ်တော်အေအေကစစ်တင်တန်းတက်ခိုင်းတာဟာအခုမှမဟုတ်ပဲဆက်အနာသိမ့်မှုမဖြစ်ခင်2018ခုနှစ်ကတည်းကဖြစ်ပြီး2022ခုနှစ်နောက်ပိုင်းမှာပူဆိုးလာတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ထွက်ပြေးသိမ်းရှောင်ကြတဲ့သူတို့ကူစားမိဘတွေကမဲနှိုက်ပေးရပြီးမဲပေါင်ရင်တော့သားသမီးတွေကိုမဖြစ်မနေပြန်ခေါ်ဖို့ဖိအားပေးနေတယ်လို့ပြန်ခေါ်လို့မရရင်ဒဏ်ငွေကျပ်6သိန်းကနေ9သိန်းထိပေးရတယ်လို့လဲဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအေအေပြောရေးဆိုခွင့်ရှိသူဦးခိုင်ဒုက္ခကိုဆက်တွေ့ခဲ့ပြီးမဲ့ဆက်တွေ့လို့မရခဲ့ပါဘူးအမ်းမြူနယ်ဟာရခိုင်ပြည်နယ်မှာအကြီးဆုံးစစ်ဌာနချုပ်ဖြစ်တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခအခြေစိုက်ထားတဲ့မြို့ဖြစ်ပြီးအေအေကမကြာခဏထူးဆစ်ဆင်တိုက်ခိုက်နေပြီးဒီနေ့အချိန်ထိတော့သိမ့်ပိုက်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ
စစ်ကောင်စီလက်အောက်ခံရွေးကောက်ပွဲကော်မရှင်က2024တကောင်စီရင်ကောက်ယူမှုတွေကိုအခုလ1ရက်နေ့ကနေ15ရက်နေ့အထိကောက်ခံသွားဖို့ရှိနေပါတယ်။ဒီလိုမျိုးကောက်ခံမှုတွေမှာတော့ဘာသာစကားပြောဆိုမှုအပေါ်ကောက်ခံမယ်ဆိုတာမျိုးရှိနေတဲ့အတွက်စိုးရိမ်မှုတွေလည်းရှိနေကြပါတယ်။ရမင်းကစုစည်းတင်ဆက်ထားပါတယ်
။မြန်မာနိုင်ငံသဘောမှာ2024တကောင်စီရင်ကောက်ယူမှုတွေမှာနိုင်ငံသားတဦးချင်းစီရဲ့သက်ဆိုင်ရာလူမျိုးအမည်နာမသတ်မှတ်ချက်မရှိတဲ့အပေါ်တိုင်းရင်းသားတွေကစိုးရိမ်နေကြပါတယ်။အရေးရင်ကတကောင်စီရင်တွေမှာလူမျိုးဆိုတဲ့ဖော်ပြချက်တွေပါဝင်ခဲ့ပေမဲ့အခုလက်ရှိကောက်ယူနေတဲ့တကောင်စီရင်မှာတော့လူမျိုးအစားအိမ်မှာအဓိကပြောဆိုတဲ့ဘာသာစကားကိုသတ်မှတ်လိုက်တာကြောင့်တိုင်းရင်းသားတွေဖို့နစ်နာရတယ်လို့ ရန်ကောင်မြို့နယ်မွန်နှငယ်တယောက်ကပြပါတယ်
မမဆိုရင်တော့မနင်းနာတော့အဲ့ဒီဘာသာစကားပြောဆိုမှုပုံယူမယ်ဆိုရင်ဒီကျွန်တော်တို့မြန်မာရာမာနေတဲ့မွန်နေတော်များကတော့အဲ့ဒီဘာသာစကားကမြန်မာဘာသာစကားလိုပဲသူတို့ဖြေကြမှာပဲမြန်မာလိုပဲသူတို့ဖြေပြောကြမှာပဲတကယ်လို့သူတို့မေးရလားမေးရလူတွေထဲမှာတော့အဲ့ဒီကျွန်တော်တို့မွန်လူမျိုးတွေနည်းနည်းသေးသေးပါလို့မွန်လိုမမေးလိုက်ရင်တော့လေမွန်ပါလို့ဖြေကောင်းဖြေမှာပေါ့နော်အဲ့ဒီအခြေအနေကမွန်ရွာတွေမှာတော့ဖြေကောင်းဖြစ်နိုင်မှာ
ဒါပေမဲ့မြို့ပေါ်မှာနေထိုင်ကြတဲ့မွန်တိုင်းရင်းသားတွေအနေနဲ့မိဘကမွန်ဖြစ်လို့မွန်လူမျိုးလို့ဆိုနိုင်ပေမဲ့အိမ်တွေမှာတော့အဓိကပုံမှာစကားပဲပြောဆိုနေကြတယ်လို့သူကဆက်ပြောပါတယ်
။ဒီမှာကျွန်တော်တို့မျိုးမျိုးကြီးတွေမှာဆိုရင်တော့မွန်တိုင်းတွေကိုယ်တိုင်ကလည်းသူတို့ကိုသူတို့ကျွန်တော်တို့အိမ်မှာမွန်ဘာသာနဲ့ပြောနေပါတယ်သူတို့ပြောဖို့ကလွယ်ဦးတယ်သူတို့ကိုယ်တိုင်ကမွန်ဖြစ်မိဘကမွန်ဖြစ်လို့မှတ်ပုံတင်နေမှမွန်ဖြစ်နေမယ်သူတို့ကမွန်ဘာသာစကားကိုမပြောကြတာအိမ်မှာအဲကျွန်တော်တို့ပဲတခြားတိုင်းသားတွေကလည်းဒီပုံစံတိုင်းဟိုဖြစ်နေဖို့ရှိတယ်ပေါ့နော်
ပြီးခဲ့တဲ့2014တကောင်စင်းကလည်းကောက်ယူထားတဲ့တိုင်းရင်းသားလူမျိုးရေအတွက်ကိုအာဏာပိုင်တွေကထောက်ဖို့ပြောဆိုခဲ့တာမှရှိသလိုလက်ရှိတကောင်စင်းကလည်းတိုင်းရင်းသားလူမျိုးတွေနဲ့ပတ်သက်ပြီးမိဂုံးမေးမှမဟုတ်ဘူးလို့ငိမ့်စားလဝကရရှိတယောက်ကပြောပါတယ
်အလုံးစာမေးလာ20ပါတယ်မိဂုံးက62ခုရှိတယ်လူမျိုးအိုက်တာကတော့မပါဘူးဗျတေးရဘယ်လိုမောဘယ်လိုသူရခိုင်ဘယ်နဲ့အောင်ချမ်းဘယ်နဲ့အောင်ဗမာဘယ်နဲ့အောင်သူမေးလည်းမမေးတာတော့လည်းကြောင့်သူထုတ်ပြောကြလဲမလိုတော့ဘူးတကောင်စင်းနဲ့အကောက်ရောတာမမေးတာဘူးပေါ့ဗျာပြောကြသူ့မှာတောင်းဝန်မရှိတော့ဘူး2014တုန်းကကိုတော့ပြောဖို့တောင်းဝန်ရှိတဲ့ဆိုတဲ့အချိန်မှတော့သူဘာမှမပြောခဲ့ဘူ
းပြီးခဲ့တဲ့2014ခုနှစ်ကကောက်ယူခဲ့တဲ့တကောင်စင်းမှာတော့နိုင်ငံသားသူဦးချင်းစီရဲ့လူမျိုးဖြစ်မှုကုတ်နံပါတ်တမတ်ချက်အပါအဝင်အချက်14ချက်ကိုကောက်ခံခဲ့တယ်လို့သတင်းတွေမှာဖော်ပြခဲ့ပါတယ်ရှင်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
။ကချင်ပြည်နယ်ထဲကချီဖွင်မြို့နယ်ဆော့လော်မြို့ကိုကချင်လူလိုက်ရေးတပ်မတော် KIA ကအပိသက်တင်ပတ်လိုက်ပြီးဖြစ်ပါတယ်။အေးလေးဒေတာမှာရေကြီးရေရှမ်းမှုနောက်ဆက်တွဲမွေတွေပေါများလာတာကြောင့်ဒေတာခန့်တွေကစိုးရင်ကြောက်လန့်နေကြပါတယ်။
တို့ရရှိနေခုနားဆင်နေကြတာကတော့နေဆက်တီတာကတိုင်းသာသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပ
ါ။ကချင်ဘက်ချီပွင်းနဲ့ဆော့လော်မြို့တွေကို KIA ကချင်တပ်သိမ်းခဲ့တာပါဝင်တိုင်းရင်းသတင်းလောက်ပါ။အခုတော့ VO ရဲ့ကြတာရညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မခင်ပြည့်တွေပြောပြပေးပါအောင်ခင်ဗျာ။
ဣသရေလေကြောင်းတိုက်ခိုက်မှုကြောင့်လက်ဘလွန်နိုင်ငံဘေရီမြို့တော်ကလူနေတိုက်ခန်းတစ်ခုကိုထိမှန်ပြီးလူ6ဦးထက်မနည်းသေဆုံးပြီးတော့9ဦးဒဏ်ရာရခဲ့တယ်လို့လက်ဘလွန်ချမ်းမာရေးတာဝန်ရှိသူတွေကဒီကနေ့မှပြောပါရယ်ဘေရီမြို့မှာဒီလူတွေအိတ်ခွင့်မရတဲ့နောက်ထပ်ညတညဖြစ်ခဲ့ရတယ်လို့လက်ဘလွန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးတာဝန်ခံဂျန်နီဟန်နက်စ်ဖလက်ဟတ်က X လူမှုကွန်ရက်မှာကြာတာရင်းတွေကရေးခဲ့ပါရယ်တမျိုးလုံးတုံခါသွားတဲ့အထိပောက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်း 3BOO ဆွဲတံတွေမရှိခဲ့သလိုရှေ့ဆက်ဘာဖြစ်မလဲဆိုတာကိုမသိရတဲ့မသေးချာမရေရာမှုတွေစိုးရင်ထိတ်လန့်စိတ်တွေနဲ့အကြောက်တရားတွေပြည်နေခဲ့တယ်လို့သူကပြောပါရယ်ဣသရေလစစ်တပ်ကတော့ Hezbollah စစ်သွေးကြွတွေကိုချိန်မုံဖို့ဘေရုမြို့ကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့စစ်စင်ရေးတွေဆက်ပြီးတော့လုပ်နေတယ်လို့ပြောဆိုထားပါရယ်ရှင်ဟာရီကိန်းမုန်တိုင်းတန်ခံခဲ့ရတဲ့အမေရိကန်အရှိတောင်ပိုင်းဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီကနေ့ကိုယ်တိုင်သွားရောက်ပြီးတော့တဘာဝဘေးအန္တရာယ်တွန့်ပြန်ကင်တွယ်ရာမှာပါဝင်နေတဲ့ပြည်နယ်တာဝန်ရှိသူတွေအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေနဲ့တွေ့ဆုံမှုရှိပါတယ်။မနေ့ပုတ်ထူးနေ့တုန်းကတော့ဒီမုန်တိုင်းတန်ကိုဆူဆူဝါးဝါးခံခဲ့ရတဲ့တောင်နဲ့မြောက်ကာရိုလိုင်းနားပြည်နယ်တွေကိုသမ္မတသွားခဲ့ပြီးမုန်တိုင်းတင်ဒေသတွေအတွက်လိုအပ်တဲ့အကူအညီတွေကိုအမြန်ဆုံးပေးဖို့ကြိုးပမ်းနေတဲ့အကြောင်းပြောကြားခဲ့ပါတယ်။အခုလိုအချိန်မျိုးမှာနိုင်ငံရေးအပြင်တွေကိုဘေးဖယ်ထားပြီးတော့ဒီမိုကရက်ရဲ့ Republican ရဲ့ဆိုတာကိုမခွဲခြားပဲအမေရိကန်နိုင်ငံသားအားလုံးအတွက်အကူအညီတွေအများအဆုံးနဲ့အထူးအောင်ဆုံးရအောင်ဆောင်ရွက်သွားရမယ်ဖြစ်တယ်ဆိုပြီးတော့လဲသမ္မတဂျိုးဘိုင်ဒန်ကမနေ့ကဒီမြောက်ကာရိုလိုင်းနားပြည်နယ်ခီးစင်အတွင်းမှာပြောဆိုသွားပါတယ်ရှင်ဒီလ6ရက်နေ့ကနေ17ရက်နေ့အထိလာအိုနိုင်ငံပြင်ချင်းမြို့တော်မှာကျင်းပမယ့်အာဆီယံထိပ်သီးနယ်ဆက်ဆက်ဆွေးနွေးပွဲတွေကိုတော့စစ်ကောင်စီရဲ့နိုင်ငံကြားရေးဌာနကအမြဲတမ်းအတွင်းဝင်ကိုဆစ်လွတ်မဲ့ပုံရှိနေပါတယ်ဒါကြောင့်3ရက်အတွင်းမှာအာဆီယံထိပ်သီးစည်းဝေးကိုမြန်မာဘက်ကကိုယ်စားလှယ်ဆစ်လွတ်တာဖြစ်မှာပါအထူးသဖြင့်လာအိုနိုင်ငံအလှည့်ကျတာဝန်ယူထားတဲ့အချိန်မှာမြန်မာနဲ့နီးနီးကပ်ကပ်အပြုသဘောဆက်ဆံပြီးပြုပြင်ပြောင်းလဲခြင်းနဲ့အရေးယောင်တွေရှိနေတယ်လို့မြန်မာနိုင်ငံရေးသုံးသပ်သူတွေကပြောပါတယ်ရှင
်ကျေးဇူးပါမခင်ဖြစ်သေးရေအခုလိုသတင်းအကျဉ်းချုပ်ပြီးမှတော့ VO ရဲ့ကြတာရညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Bill Underday နဲ့ Robert Basil ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမှာ FIOE ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာ မြမပြည်သူပြည်သားအားလုံးရှေးပေးနဲ့ဘေးပြာအလုံးကနေဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနာယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from